Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်လာရှင်အားလုံးရှင်လန်းချမ်းမြေကြပါစေကြောင်းအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေနှုတ်ခွန်းဆက်တာလိုက်ပါတယ်။ VOA American အတန်က2018ခုနှစ်မတ်လ29ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေစတင်ပြီးတော့ထုတ်လွှင့်နေပါပြီ။ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆွမြတ်မုံနဲ့အတူကြီးညာပေးပါပါရုရှားတန်တမန်60ကိုတရှိုးဖြစ်နေဆွဆဲပြီးအမေရိကန်ကနေတိုင်းပြည်တွေကနေနှင်ထုတ်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်အကြီးအကဲပြောကြားချက်ကိုကုလသမဂ္ဂကဝေဖန်ပြစ်တင်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုဆက်မွေးရင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးကြားကြရမယ့်အထက်မှာဆိုရင်တော့
မြမတမတော်ဟာဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားတွေကကြောက်နေရတဲ့အခြေအနေမှာရှိတယ်ကျွန်တော်တို့အဲ့လိုမဖြစ်စေချင်ဘူးမြမတမတော်ဟာ
ဒါကတော့တမတော်နေနဲ့ပတ်သက်ပြီးတော့ရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာဆိုင်းထွေးမောင်ပြောဆိုထားတာဖြစ်ပါတယ်သတင်းတော်တွေတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်ဒုတိယတမရဖြစ်ရွေးကောက်တင်မြောက်ခံခဲ့ရတယ်လို့တမရအစ်စ်ဖြစ်လာဖို့အခြေအနေရှိတယ်လို့အများကမျှော်လင့်ထားကြတဲ့ဥွေးမြင့်ပေါ်ပြပရောက်မြမအရေးလိလာသူတွေရဲ့သဘောထားအမြင်နဲ့စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်စုမြတ်မွန်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
American ပြည်ထောင်စုတွင်တရှို့လုတ်တယ်လို့အဆွဆွဲခံတဲ့ရုရှားတန်တမန်60ကိုတပတ်အတွင်းမှာပဲနိုင်ငံတွင်းကနေထွက်ခွာသွားဖို့ American အစိုးရကတင်းနှင်းလာနေမှာအမိန့်ထုတ်ပြန်လိုက်ပါတယ်။ Britain နိုင်ငံမှာရုရှားနှစ်ဖက်တရှို့ဟောင်းတစ်ခုနဲ့သူ့သမီးဖြစ်သူတို့ကိုအာရုံကြောထိခိုက်စေတဲ့အစိတ်လက်နဲ့တိုက်ခိုက်မှုအတွက်ဒဇိတဝမ်းနဲ့တုံ့ပြန်တဲ့အနေနဲ့ပြင်သစ် Germany နဲ့ Poland အပေါင်းဝင်နိုင်ငံပေါင်းအနည်းဆုံး18နိုင်ငံကသူတို့နိုင်ငံတွေအတွင်းကနေရုရှားတန်တမန်အယောက်100ကျော်ကိုနှင်ထုတ်ခဲ့တာဖြစ်ပါတယ်။ရုရှားအစိုးရဘက်ကဓာတ်ရုပ်လက်နဲ့မတုံ့ဆွဲသဘောတူညီချက်ကိုဆိုဝါဇာချိုးဖောက်တာနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ American နိုင်ငံတည်းကရုရှားကောင်စစ်ဝင်ရုံတင်းကိုပါပိတ်ပစ်ဖို့အမိန့်ထုတ်ခဲ့ကြောင်း American နိုင်ငံရဲ့ဌာနကပြောပါရယ် Britain နိုင်ငံ Salisbury မြို့လေးမှာအမတ်လ4ရက်နေ့ကဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်ခံရမှုမှာရုရှားတာဝန်ရှိကြောင်း Britain နဲ့တခြားအနောက်နိုင်ငံတွေအပြင် NATO စစ်မဟာမိတ်အဖွဲ့ကပါအပြစ်တင်ခဲ့ကြပါရယ် American ပြည်ထောင်စု Washington ပြည်နယ် Seattle စစ်ကမ်းမြို့ကလေးမှာရှိတဲ့ရုရှားကောင်စီရုံးကိုဧပြီလ9ရက်နေ့မှာနောက်ဆုံးထားပိတ်ပစ်ဖို့အတွက်အမေရိကန်အစိုးရကအမိန့်ထုတ်ခဲ့တာဖြစ်ပြီးအဲ့ဒီကောင်စီရုံးဟာအမေရိကန်ဘိုးအင်းလင်းထုတ်လုပ်တဲ့ကုမ္ပဏီနဲ့နှီးကပ်နေတဲ့အပြင်ပဲ့ထင်းတက်နျူကလ িয়ার ဒုံးတက်နဲ့တက်ဆင်တဲ့ရေငုပ်သင်္ဘောတချို့ကိုထားတဲ့ kit set ရေးတဲ့အခြေစိုက်စခန်းနဲ့နှီးနေတာကြောင့်လို့ဆိုပါတယ်ပြီးခဲ့တဲ့အင်ကာနစ်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆက်သွယ်ပြောကြရမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားတန်တမန်တွေနှင်ထုတ်မဲ့ကိစ္စပါဆွံ့နှွေးခဲ့တယ်လို့လည်းတာဝန်ခံအရာရှိတွေကပြောပါတယ်
ဗြိတိန်နိုင်ငံထဲမှာရုရှားတရှိုးဟောင်းတယောက်နဲ့သူ့သမီးကိုအာယုံကြောထိခိုက်စေတဲ့အစိမ်းနဲ့တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့ဒီဥရောပနိုင်ငံအများအပြားကရုရှားတန်တမန်ရာကျော်ကိုနိုင်ငံတွေကနှင်ထုတ်မယ်လို့ကြေညာခဲ့ကြပါတယ်။စေအေးစစ်ပြီးသွားတဲ့ကနိုင်ငံတွေစုပေါင်းပြီးတော့ရုရှားတန်တမန်အများအပြားကိုနှင်ထုတ်လိုက်တဲ့အပေါ်ရုရှားအစိုးရကအပြစ်တင်ခဲ့ပြီးတော့အလားတူနှင်ထုတ်မှုတွေလုပ်မယ်လို့သတိပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုထဲမှာရှိနေတဲ့တန်တမန်60ကိုနှင်ထုတ်မယ်အပြင်ဆီယာတိုမြို့မှာရှိတဲ့ဒီရုရှားကောင်စစ်ဝင်ရုံးကိုပိတ်မယ်လို့သမ္မတထရမ့်ကတနင်္လာနေ့မှာပထမဆုံးကြေညာခဲ့တာပါ။အဲဒီနောက်မှာတော့ဒီဥရောပသမဂ္ဂအဖွဲ့ဝင်15နိုင်ငံအပြင်ယူကရိန်း၊ကနေဒါတို့ကလည်းရုရှားတန်တမန်တွေကိုနှင်ထုတ်မယ်လို့ကြေညာခဲ့ကြတာပါ။အခုလိုမျိုးနိုင်ငံတွေစုပေါင်းပြီးတော့ရုရှားတန်တမန်တွေကိုနှင်ထုတ်တဲ့အပေါ်မှာဘလို့တုံ့ပြန်မယ်ဆိုတာသမ္မတပူတင်ကစဉ်းစားနေပြီးတော့အချိုးညီတဲ့တုံ့ပြန်မှုတွေဖြစ်လိမ့်မယ်လို့ခရမလင်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။
ဗြိတိန်နိုင်ငံကမဲပေးသူများရဲ့ချက်လက်ဆိုင်ရာကောက်ယူတဲ့ Cambridge Analytical သုတေသနအဖွဲ့က Facebook ကနေ Facebook သုံးဆွဲသူတန်ပေါင်းများစွာကိုယ့်ရဲ့ချက်လက်တွေကိုရယူသုံးဆွဲခဲ့ကြောင်းသတင်းတွေထွက်လာခဲ့ပြီးတဲ့နောက်မှာ Facebook ရဲ့ကိုယ့်ရဲ့ချက်လက်ဆိုင်ရာမှာပေါက်ကျမ်းကိုထိန်းချုပ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်နေပြီလို့ American ပြည်ထောင်စုကုန်သွယ်ကော်မရှင် FTC ကတင်းနှင်းလာနေမှာပြောပါတယ် FTC စားသုံးသူဆိုင်ရာအဖွဲ့ကြီးညာချက်ကြောင်း Stock Share ဈေးကွက်မှာ Facebook ဟာနောက်ထပ်2ရာခိုင်နှုန်းကျသွားပါတယ် Facebook ဈေးကွက်တန်ဖိုးကတော့ပြီးခဲ့တဲ့သတင်းပတ်တုန်းက14ရာခိုင်နှုန်းထိုးကျခဲ့တဲ့နောက်မှာ90%ကျဆင်းခဲ့တာပါ FTC အကြီးကဲတမ်ဖောကတော့စားသုံးသူတွေကိုရေးချက်လက်ဆိုင်အကာအကွယ်ပေးဖို့ FTC ကအပြည့်အဝတန်လိုက်ထန်ချပြီးခိုင်ခိုင်မာမာဆောင်ရွက်နေတယ်လို့ပြောပါတယ်ဒီထဲမှာစားသုံးသူတွေကိုရေးချက်လက်ဆိုင်အကာအကွယ်ပေးဖို့ဂရိပေးထားတဲ့ဂျာကပြက်ကွက်တဲ့ကုမ္ပဏီတွေကိုအရေးယူဖို့ပါပါပါတယ်ဒီသူတေသနဌာနက British သူတေသနမှု Alexander Kogan က Facebook အချက်လက်တွေယူပြီးသူတေသနဆန်းစစ်ဖို့ခွင့်ပြုချက်ရထားသူဖြစ်ပြီးအခုလို Facebook အချက်လက်တွေကိုရယူခွင့်ပြုတာနဲ့ပတ်သက်ပြီးမေးခွန်းတွေထုတ်နေကြတာပါ Kogan Twitter ခဲ့တဲ့ application မှာ Facebook 300သူပေါင်း2,900ကသူတို့အချက်လက်တွေကိုထည့်သွင်းခဲ့ကြတာဖြစ်ပြီးသူတို့ကလည်းတစ်ဆင့် Facebook 300သူတန်း90ကိုလေးချက်လက်တွေကိုရယူဖို့ဖြစ်လာနိုင်တယ်လို့ဆိုပါတယ
်အမေရိကန်နဲ့တရုတ်နိုင်ငံတို့ကအပြန်အလှန်သွင်းကုန်ခွန်တွေတိုးမြင့်ဖို့ကြေညာခဲ့ကြပြီးတဲ့နောက်ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာတော့မယ်လို့စိုးရိမ်နေချိန်မှာကုန်သွယ်ရေးပြဿနာကိုနှစ်နိုင်ငံတာဝန်ရှိသူတွေဆွေးနွေးခဲ့တာကြောင့်စိုးရိမ်မှုတွေရော့ကျသွားခဲ့တယ်လို့တနင်္လာနေ့အမေရိကန်အစုရှယ်ယာဈေးတွေလည်းပြန်တက်ခဲ့ပါတယ်Wall Street အစုရှယ်ယာဈေးကွက်မှာအဓိကအစုရှယ်ယာကြီး3ခုစလုံးနှစ်နှစ်ခွဲအတွင်းမှာတနေ့တည်းမှာအမြင့်ဆုံးဈေးတွေတက်ခဲ့ပါတယ်။ Dow Jones အညွန်ကိန်း 1.8 ရာခိုင်နှုန်းတက်ခဲ့တယ်လို့ S&P 500က 1.8 ရာခိုင်နှုန်းနဲ့ Nasdaq အညွန်ကိန်းက 3.8 ရာခိုင်နှုန်းတက်သွားပါတယ်။ဒေါ်လာဘီလီယံ60ဘိုးရှိတဲ့ဒီတရုတ်သွင်းကုန်တွေအပေါ်သွင်းကုန်ကွန်တိုးမြင့်မယ်လို့သမ္မတဒေါ်နယ်ထရမ့်ပြီးခဲ့တဲ့တစ်ပတ်မှကြေညာခဲ့ပြီးတဲ့နောက်တစ်ကမ္ဘာလုံးမှာအစုရှယ်ယာဈေးတွေထိုးကျခဲ့တာပါတရုတ်ဘက်ကလည်းအမေရိကန်သွင်းကုန်တွေအပေါ်အခွန်တိုးမယ်လို့ကြေညာခဲ့တဲ့အတွက်အစိုးရမှုတွေတိုးခဲ့ကြပါတယ်ဒါပေမဲ့အမေရိကန်ဗန်နာယီဝင်ကြီးစတီဗ်မနူချင်နဲ့ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်ရောဘတ်လိုက်တန်ဇာတို့ဟာတရုတ်တာဝန်ရှိသူတွေနဲ့ကုန်သွယ်ရေးဆိုင်ရာဆက်သွယ်ဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောအကြံပေးတယောက်က CNBC ရုပ်သံကိုပြောကြားခဲ့ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးပြဿနာကိုဖြေရှင်းနိုင်ဖို့အမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့လိုလာတယ်လို့တရုတ်နိုင်ငံသားဌာနပြောခွင့်ရသူကလည်းပြောကြားခဲ့ပါတယ်
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေပြီးတော့9:00နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညာလိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ VOA American တရားမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကာကွယ်ဥစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာမတ်လ19ရက်တနင်္လာနေ့ကကချင်ပြည်နယ်ပူတာကိုတက်နေရှိအရာရှိစစ်သည်မိသားစုနဲ့တွေ့ဆုံစဉ်ပြောကြားတဲ့မင်းကောမှာနိုင်ငံရေးအခြေအနေမျိုးမျိုးကြောင့်မြန်မာစစ်တပ်ပေါ်မုန်းတိမှုဖြစ်အောင်ဆောင်ရွက်နေမှုရှိကြောင်းပြောကြားခဲ့ပါတယ်။နိုင်ငံရေးတည်ငြိမ်မှုရှိအောင်ဆောင်ရွက်နေချိန်မှာတိုင်းဒေသတိဖက်ကတွေချုပ်ငင်းအောင်ကြိုးပမ်းနေကြောင်းဒီမိုကရေစီရှောင်လန်းနေချိန်မှာလက်နက်ကင်ဖြည့်ရှင်းလို့မရကြောင်းနဲ့တပ်မတော်သားတွေအနေနဲ့မိမိတို့နိုင်ငံကာကွယ်ဖို့နဲ့ဒေသဖွံ့ဖြိုးရေးအတွက်ဆောင်ရွက်လိုတယ်လို့ပြောပါတယ်။သူမင်းကောဆုံးမှာရခိုင်ပြည်နယ်ကနိုင်ငံတကာကရိုဟင်ဂျာလို့ခေါ်တဲ့ရိုဟင်ဘင်္ဂါလီတွေနဲ့ပတ်သက်လို့သူတို့တွေဟာမြန်မာတိုင်းရင်းသားတွေနဲ့ယဉ်ကျေးမှုဒလိစ်ရဲ့အခြင်းမတူတဲ့အကြောင်းနဲ့ရခိုင်ပြည်နယ်မှာတင်းမာမှုဖြစ်ပွားခြင်းမှာသူတို့တွေရဲ့နိုင်ငံသားတောင်းဆိုမှုကြောင့်ဖြစ်ကြောင်းရခိုင်ပြည်နယ်ကဖြစ်ရမှန်ကိုနိုင်ငံတကာလူ့ဖွဲ့စည်းကတကယ်မသိဘဲနဲ့မြန်မာစစ်တပ်ကိုဆစ်ဆွဲနေကြောင်းအပြင်ဘင်္ဂါလီတွေပေါ်မှာမြန်မာစစ်တပ်ကဥပဒေနဲ့အညီအရေးယူဆောင်ရွက်နေပါကြောင်းပြောခဲ့တာပါဒီလိုပြောကြားချက်နဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကမြန်မာစစ်ကောင်ဆောင်ကိုပြစ်တင်ဝေဖန်လိုက်တယ်လို့အတွင်းရေးမှူးချုပ်ရဲ့တွဲဖက်ပြောခွင့်ရ Foreign Hack ကအခုလိုပြောပါတယ်
The Secretary General is shocked at reports today of remarks attributed to Myanmar Senior General Min Aung Hlaing. He urges all leaders in Myanmar to take a unified stance against the incitement to hatred.
Myanmar Bojo Mu Ji Min Aung Hlaing ye pyo cha chin ne patat pi lo thwat paw la ni de tadin ni chaung. Twin Mu Chou a ni ne an a tin tong lou mi ba de. Among tia lou so mu ko su paung san chin mi lo ayat phe lu mu apwe si de cha ma chit chi yin ni mu de yat shi ye thauk khan a pe bo. Twin Mu Chou a ni ne Myanmar khaung saung a lou ko tai twon ma de.ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုကောင်တယ်ဖော်ဖို့နဲ့ခွဲခြားဆက်ဆံမှုတွေတိုက်ဖျက်ဖို့ရည်ယူဆောင်ရွက်မှုတွေကိုတိုးမြှင့်ပြီးတော့လှုပ်ဆောင်နိုင်မှုဒီလိုခေါင်းဆောင်မှုမျိုးမြန်မာနိုင်ငံမှာအရေးတကြီးလိုအပ်နေတာဖြစ်ပါတယ
်။ဒါအပြင်အတွင်းမှုချုပ်ကဘင်္ဂလားဒေ့ရှ်ကိုပြီးခဲ့တဲ့အောက်တိုဘာလကထွက်ပြေးခေါ်လို့နဲ့ Ranger 6သိန်းကျော်ရဲ့လုံခြုံရေးနဲ့လွတ်တဲ့ထောက်ကူတွေကိုမြန်မာစုအနေနဲ့တာဝန်ယူဖို့ပြင်ကြံဖက်မှုဖြစ်ပေါ်တဲ့အကြောင်းရင်းတွေကိုဖြည့်ရှင်းပေးဖို့တိုက်တွန်းပါတယ်။သူတို့တွေဌာနေကိုမိမိတို့ဆန္ဒလျောက်လုံခြုံစွာနဲ့တိုက်ခါရှိရှိပြန်နိုင်မယ့်အခြေအနေဖန်တီးဖို့အရေးကြီးကြောင်းတိုက်တွန်းလိုက်ပါတယ်။ဒါပြင်မြန်မာစုအနေနဲ့ဒုက္ခသည်တွေပြန်ပို့နိုင်ရင်ဘင်္ဂလားဒေ့ရှ်အစုအနေညှိနှိုင်းဆောင်ရွက်ပေးမယ်။အခုချိန်ထိတော့ထိထိရောက်ရောက်ဖြည့်ရှင်းဆောင်ရွက်နိုင်ခြင်းမရှိသေးပါဘူး။ကုလသမဂ္ဂနဲ့အနောက်နိုင်ငံအများစုကတော့ Ranger တွေပေါ်မြန်မာစစ်တပ်နေမြေရှင်းလင်းလုပ်ရဟာလူမျိုးစုလိုက်တုတ်တင်ဖယ်ရှားမှုလောက်ရောက်တယ်လို့ဆွေပီတာဝန်ရှိသူတွေကိုထိရောက်စွာအရေးယူဖို့ပြောကြားခဲ့ပါတယ် Direct from Washington The Voice
of America VOA ထိတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မွန်းတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါ ဒီကနေ့ကမြန်မာနိုင်ငံမှာ83နှစ်မြောက်တမတော်နေ့ကျင်းပမယ်နေ့ဖြစ်ပါတယ်ခေတ်တည်မြန်မာနိုင်ငံရေးတမိုင်းတစ်ချောင်းလုံးလူမှာမြန်မာတမတော်ဟာအရေးပါတဲ့အခမ်းအနားမှာပါလာခဲ့တာဒီကနေ့အထိပါပဲလွတ်လပ်ရေးနဲ့အတူပေါ်လာခဲ့တဲ့ပြည်တွင်းစစ်ကအခုချိန်ထိအဆုံးမသတ်သေးနိုင်တာဟာလည်းမြန်မာတမတော်နဲ့ဓာတ်ရိုက်ပတ်သက်နေတာပါတမတော်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားတွေကြားမှာသဘောထားအမြင်တွေအမျိုးမျိုးကွဲနေကြပါတယ်ဒီအကြောင်းကိုကိုကြောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်
မြန်မာနိုင်ငံရေးနဲ့မြန်မာတပ်မတော်ဆိုတဲ့အဖွဲ့အစည်းကတမိုင်းတစ်လျှောက်မှာခွဲခြားပြီးတော့မြင်လို့မရအောင်တွဲပြီးတော့ရှိလာနေကြတာပါစစ်တပ်ရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့တပ်မတော်နေကိုတကုံတယူကျင်းပမှုတွေရှိသလိုတပ်မတော်ရဲ့ရည်တည်ချက်နဲ့လောက်ရက်တွေပေါ်မှာသဘောမချနိုင်တဲ့သူတွေလည်းအများပြားရှိပါတယ်အမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းကရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတပ်မတော်နေဆိုတာကိုသူဘလို့မြင်တယ်လဲဆိုတာရှင်းပြပါတယ
်ပမာတပ်မတော်ဆိုတာ1969ခုနှစ်ကတည်းကရှိခဲ့တယ်။အင်္ဂလစ်တွေကဖွဲ့စည်းထားတဲ့ Burma Rifle ဆိုတာရှိတယ်။အဲ့ဒီနောက်ပိုင်း Burma Independence Army ပို့ချုပ်အောင်စံဦးဆောင်ပြီးတော့တော်လှန်ရေးစလုပ်ခဲ့တယ်။ဂျပန်ကိုတော်လှန်ခဲ့တာပေါ့။1945ခုနှစ်မှာတော်လှန်ရေးနေဆိုပြီးအတိအမှတ်ပြုတ်ခဲ့တယ်။တော်လှန်ရေးနေနဲ့တမတော်နေကမတူဘူးဗျ။အတိတ်ပဲလည်းမတူဘူး။အနိတရလည်းမတူဘူး။အဲ့ဒီတော်လှန်ရေးနေမှာပမတမတော်ကတော်လှန်တာတခုပဲမဟုတ်ဘူး။ဂျပန်ကိုတော်လှန်တာ။တိုင်းသူပြည်သားအားလုံးပါတယ်။လူမျိုးပေါင်းစုံပါတယ်။တမတော်နဲ့ပြည်သူနဲ့ပေါင်းပြီးတော့ဂျပန်ကိုတော်လှန်တဲ့အထင်အမှတ်နေရဟာတော်လှန်ရေးနေလို့ခေါ်တယ်။အခုတမတော်နေဆိုပြီးလောက်လိုက်တဲ့ခါပြည်သူလူထုတွေကမပါတော့ဘူး
စစ်တပ်ရဲ့အုပ်ချုပ်မှုနှစ်ပေါင်းတော်ကြာအောင်ရှိလာခဲ့တဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲအရဖြစ်ပေါ်လာတဲ့အရသားဆိုရတရက်အခုရှိနေပြီဆိုပေမဲ့လွတ်တော်ရဲ့25ရာခိုင်နှုန်းကိုစစ်သားတွေကထိန်းချုပ်ထားတာပါမြန်မာတမတော်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့ကချင်မျိုးသားအစည်းအရုံး KNO ရဲ့ထရီတွင်းမှုကမ်ဖာစာတမ်းရဲ့အမြင်ကိုကြည့်ရအောင်ပါ
။ကမ်မတော်ဟာလူလိုက်ရကလေးကနေအရေးကြီးတဲ့အခန်းကဏ္ဍမှာပါတယ်ဆိုတာကျွန်တော်အားလုံးလက်ခံပါတယ်။အဲ့ဒီအခန်းကဏ္ဍမှာပါတင်ပါထိုက်ပါတယ်။ဒါပေမဲ့ဒီတမ်မတော်ကအမိတမ်မတော်ကအဖဆိုတာမဖြစ်တင်ပါဘူး။ပြည်သူသားတွေအမိပြည်သူသားတွေအဖဖြစ်တင်ပါတယ်။တမ်မတော်ရင်အားရှိမှတိုင်းပြည်ရင်အားရှိမယ်ဆိုတာလည်းမဖြစ်တင်ပါဘူး။သူရင်အားရှိမှအတိုင်းပြည်ရင်အားရှိမှဖြစ်ပါတယ်။ဒီလက်ရှိတမ်မတော်ဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အထက်မှာရှိနေပါလေ။အဲ့ဒါလည်းမဖြစ်သင့်ပါဘူး
။တိုင်းသားဒေသတွေမှာမြန်မာတပ်မတော်နဲ့ဖြစ်နေတဲ့တိုက်ပွဲတွေအခုချိန်ထိရှိနေသေးတယ်ဆိုပေမဲ့လည်းမြန်မာစစ်တပ်နဲ့အပြစ်ခတ်ရက်ဆဲထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေငင်းငန်းရေးယူထားတဲ့အဖွဲ့အစည်းတွေလည်းရှိနေတာကြောင့်တပ်မတော်ရဲ့ငင်းငန်းရေးလုပ်ရက်တွေအပေါ်မှာအကောင်းမြင်လို့မရဘူးလားလို့ KNO ကကမ်ဖာစာတမ်းကိုမေးကြည့်ပါတယ
်။အခုလောလောဆယ်ကတော့ကျွန်တော်တို့အကောင်းမမြင်သေးဘူးခင်ဗျ။စစ်တပ်ကကျွန်တော်တို့တိုင်းရင်းသားတွေလိုလားတဲ့ငင်းချမ်းရေးကိုခုတုံးလုပ်ပြီးမှတနိုင်ငံလုံးအပြစ်ခတ်ရက်စီးရေးဆိုတဲ့စာချုပ်ကိုသူတို့ကဦးစားပေးမှလုပ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဘာလို့ဆိုရင်လွန်ခဲ့တဲ့လကပဲ KNU တပ်မဟာ9နေရာမှာသူတို့စစ်ပွဲပြန်ဖြစ်တယ်ခင်ဗျ။ Ceasefire လက်မှတ်ထိုးထားတာကိုသူတို့ကဒီစောနဲ့စောင့်ရှောက်ရမယ်ဆိုတာအဲ့ဒါကိုဖြစ်လို့ဖြစ်သိလုပ်ချင်တဲ့စစ်တပ်ရှိတယ်ဆိုတာကိုချင်းချင်းလေးပြောလို့ရပါတယ်ခင်ဗျ။ကျွန်တော်တို့ဒီချင်းတမတော် KIA နဲ့တိခရစီရေးကိုလုတ်ခဲ့ဘူးပါတယ်ဒါပေမဲ့လည်းနိုင်ငံရေးရဖြည့်ရှင်းတဲ့ဟာမပါလာတော့ကျွန်တော်တို့ကဖြစ်ပြန်တိုက်ရပါတယ
်ဒေါက်တာဆိုင်းထွေးမောင်ကတော့မြန်မာတပ်မတော်ဟာနိုင်ငံတော်အတွင်းမှာရှိနေတဲ့တိုင်းရင်းသားအားလုံးရဲ့အကျိုးကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြောင်းလဲလာစေခြင်းနေတာပ
ါဒီတပ်မတော်နေ့ကိုကျွန်တော်တို့အနေနဲ့လည်းဂုဏ်ယူပါတယ်မြန်မာတပ်မတော်ဟာပြည်ထောင်စုမြန်မာနိုင်ငံတော်ကိုကာကွယ်တဲ့တပ်မတော်ဖြစ်စေခြင်းနဲ့အခုအချိန်နေရပြောမယ်ဆိုရင်မြန်မာတပ်မတော်ဟာဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားတွေကကြောက်နေရတဲ့အခြေအနေမှာရှိတယ်။ကျွန်တော်တို့အဲ့လိုမဖြစ်စေချင်ဘူး။မြန်မာတပ်မတော်ဟာတိုင်းရင်းသားတွေရဲ့စီးပွားရေးလူမှုရေးလုံခြုံရေးအားလုံးကိုအကျိုးပြုစေနိုင်တဲ့တပ်မတော်ဖြစ်စေချင်တယ်လို့တိုင်းရင်းသားတယောက်အနေနဲ့အထူးမေတ္တာရပ်ခံပါတယ်လို့
။ကချင်တိုင်းရင်းသားကမ်ဖာစာတမ်းကလည်းတိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ဥဆောင်ပြီးတော့လုပ်တဲ့မြန်မာတပ်မတော်အဖြစ်ပြောင်းလဲလာစေခြင်းလို့ဆိုပါတယ
်အခုဖြစ်နေတဲ့ဒီတင်းစစ်ဟာကျွန်တော်တို့တိုင်းသားတွေရတဲ့ရထိုက်တဲ့တန်းတူအခွင့်အရေးကိုမရလို့ဖြစ်နေတဲ့စစ်ပွဲတွေဖြစ်ပါတယ်ဒီလက်ရှိတပ်မတော်ဟာကျွန်တော်တို့တိုင်းသားတွေနဲ့ဆိုလို့ရှိရင်အကူကြီးတော့အဖအရာပေါ့နော်တာဝန်ယူပြီးမှကျွန်တော်တိုင်းသားတွေကိုရတဲ့ရထိုက်တဲ့တန်းတူအခွင့်အရေးကိုဦးစားပေးမှလုပ်ခိုင်းစေခြင်းနဲ့
မြန်မာနိုင်ငံကသတင်းစာတွေထဲမှာဖော်ပြနေကြတဲ့83နှစ်မြောက်တပ်မတော်နေ့ဥတီချက်တွေထဲမှာတော့တနင်္ဂနွေလုံးထာဝရငြိမ်းချမ်းရေးရအောင်တပ်မတော်ကပူးပေါင်းဆောင်ရွက်သွားမယ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖြစ်လာအောင်တပ်မတော်ကဆက်ပြီးတော့ကြိုးပမ်းဆောင်ရွက်သွားမယ်လို့ဆိုပါတယ်နိုင်ငံရေးနဲ့ရောထွေးနေတဲ့တပ်မတော်ဖြစ်ကနေပြီးတော့ ကာကွယ်ရေးကိစ္စတည်တံ့ဆောင်ရွက်မဲ့တပ်မတော်အဖြစ်ပြောင်းလဲမဲ့အချက်ကိုတော့အခုထိမတွေ့ရသေးပါဘူး
။ကိုကြောင်လွင်ပြောပြသွားတာဖြစ်ပါတယ်။တို့ရရှိမှာခင်ဗျာအနားယူသွားတဲ့သမရဟောင်းဦးထင်ကျော်နေရာမှာမြန်မာသမရတစ်ကိုမနှက်ဖန်ကြရင်ရွေးခေါက်တင်မြှောက်ကြတော့မှာဖြစ်ပါတယ်။သမရတစ်ဖြစ်ရွေးကြမဲ့ဒုတိယသမရ3ဦးနဲ့မလ23ရက်နေ့ကဒုတိယသမရဖြစ်အစ်စ်ရွေးချယ်ခံခဲ့ရတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်နဲ့ပတ်သက်ပြီးတော့ပြပရောက်မြမအကြီးလ ీల သူတွေရဲ့အမြင်ကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်
။လစ်လက်သွားတဲ့သမရနေရာအတွက်ရှင်ပြန်အရွေးခံရမယ့်ဒုသမရဖြစ်အရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုဖွဲ့ကနေပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုရွေးချယ်ခဲ့ပြီးတနင်္လာနေ့မတ်လ26ရက်နေ့မှာတော့သမရအရေးချင်းတွေနဲ့ပြည့်စုံမှုရှိကြောင်းကြေညာခဲ့တာပါ။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးပါဝင်တဲ့သမရရွေးချယ်တင်မြှောက်ရေးအဖွဲ့ကမတ်လ28ရက်ဗုဒ္ဓဖူးနေ့မှာဒုသမရအသက်ဦးဝင်းမြင့်နဲ့လက်ရှိဒုသမရနှစ်ဦးဖြစ်တဲ့ဦးမြင့်ဆွေနဲ့ဦးဟင်ရီဘန်ဒီယူတို့သုံးဦးနဲ့ကနိုင်ငံတော်သမရအဖြစ်နဲ့တဦးကိုပြန်ပြီးတင်မြှောက်ကြရမှာဖြစ်ပါတယ်။သမရဖြစ်လာဖို့များတယ်လို့ကြဲကြဲပြန့်ပြန့်ပြောဆိုနေကြတယ်။အခုအသက်ရွေးချယ်ခံရတဲ့ဒုသမရအသက်ဦးဝင်းမြင့်နဲ့ပတ်သက်ပြီးသူနဲ့အတူ1990ရွေးကောက်ပွဲကရွေးချယ်ခံလွှတ်တော်အမတ်တဦးဖြစ်တဲ့အမေရိကန်နိုင်ငံရောက်ဒေါက်တာတင့်ဆွေကအခုလို့ပြောပါတယ်။
ဦးဝင်းမြင့်က1990ယူကောက်ပွဲတုန်းကလည်းရွေးခါရဲအမှတ်ဖြစ်ခဲ့တယ်။2012ကြားပြတ်ယူကောက်ပွဲ2015ယူကောက်ပွဲတွေမှာလည်းပြန်ပြီးရွေးခါရဲအမှတ်ဖြစ်ပါတယ်ခင်ဗျာ။1990နောက်ပိုင်းမှာသူထိမ့်သိမ့်ခံရတာတွေလည်းရှိပါတယ်။နေတဲ့ထူးခြားတာကတော့2015သမ္မတဦးသိန်းစိန်လက်ထက်မှာဒီအလုံးသိတဲ့အတိုင်းတွေ့ဆုံဆွေးနွေးရေးဆိုပြီးတော့တောင်းဆိုကြတဲ့အခါမှာ၄ပွင့်ဆိုင်၆ပွင့်ဆိုင်12ပွင့်ဆိုင်စသဖြင့်လုတ်တဲ့ခါမှာတကယ်တမ်းဖြစ်တာကတော့2015 January 25ရက်နေ့မှာ9ပွင့်ဆိုင်လို့ပြောရမယ်တွေ့ဆုံရှင်တွေပဲဖြစ်တဲ့အခါဦးဝင်းမြင့်ဟာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဖွဲ့ထဲမှာပါဝင်တဲ့အကောင်းဆုံးတဦးဖြစ်ခဲ့ပါတယ်။အဲ့ဒါတနည်းအားဖြင့် NLD မှာတောင်ဝန်အကြီးဆုံးပုဂ္ဂိုလ်9ဦးထဲကတဦးဖြစ်ခဲ့တယ်
။ဦးဝင်းမြင့်ဟာဒေါ်ဆန်းစုကြည်ဥက္ကဋ္ဌဖြစ်တဲ့တာဝန်ယူတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင့်ရေးကော်မတီမှာအတွင်းရေးမှုအဖြစ်ပါတာဝန်ထမ်းဆောင်ခဲ့သူပါ။ဒေါ်ဆန်းစုကြည်ကဒီလိုအရေးကြီးတဲ့အတွင်းရေးမှူးတာဝန်ကိုအပြည့်အခံရတာမို့သူ့ရဲ့အရေးချင်းကိုသိနိုင်တယ်လို့လည်းပြောပါတယ်။အခုဒုသမရသစ်ဖြစ်လာတဲ့ဦးဝင်းမြန်ဟာလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ကြီးလေးတဲ့တာဝန်ကိုထမ်းဆောင်ခဲ့သူဖြစ်ပြီးသူ့ပေါ်ကျင့်တဲ့လက်ခံသူများတယ်လို့ဂျာမနီနိုင်ငံဟွန်ဘတ်တက်ကတူမြမရေးရာဌာနအငိမ့်စားကတိကဥက္ကမောင်စောကပြောပါတယ
်။လွှတ်တော်ဥက္ကဋ္ဌလို့တုံးကသူတော်လေးကောင်းကောင်းမွန်လုပ်ခဲ့တယ်လို့ပြောကြတာများပါတယ်။တချို့လူတွေပြောတာတော့ချွေးညက်တစ်ခုပဲရှိတယ်သူစိတ်ရမ်းတူရတယ်တဲ့။ဒါကလေသူစိတ်ကိုသူမထိနိုင်ပဲဥပဒေလိုရာတို့ကြီးကြီးရနေလို့တယောက်အနေနဲ့တလောက်စိတ်မတူနေဘူးပေါ့။အဲ့ဒါတစ်ခုပဲသူချွေးညက်အနေနဲ့ပြပါတယ်။ကျန်တာကတော့သူ့ကိုသူ့ပါတီကလူတွေရောကျန်တဲ့အတိုက်ခံပါတီကလူတွေရောအကောင်းကြီးပဲပြောကြပါတယ်။ဒါပေမဲ့ကျွန်တော်မြင်တာကတော့အရင်ဦးထင်ကျော်တို့ကလည်းနာမည်ကသမရပဲဖြစ်မှာပဲ။ဘာလို့ဆိုသူတို့ပါတီကချတဲ့မူတိုင်းသွားမယ်။သူတို့ပါတီမူဆိုတာကလည်းတော်ဆန်းစုကြည်ရပဲချာမှာတော်ဆန်းစုကြည်ပြောတဲ့အချိန်မှာသူတို့ကုန်လို့ရမှာပဲဆိုတော့ဒီဖွဲ့စည်းဥချုပ်ပုံချင်ကဥပဒေထဲမှာရေးထားတဲ့သမရပုံစံမျိုးတော့ထွက်လာမှာမဟုတ်ဘူးဖွဲ့စည်းဥချုပ်ပုံချင်ကဥပဒေမှာရေးထားတဲ့သမရကပေချာကိုတိုင်းပြည်ရဲ့အထွတ်အထိပ်အကုန်ကိုပိုင်လုပ်ပိုင်ငွေရှိပါရှိအဝတ်တက်လာမဲ့သမရတော်ဆန်းစုကြည်ထားရနေစီရသွားခိုင်းတာကုန်လို့ရမဲ့သမရပဲဖြစ်မှာပဲ
လက်ရှိဖွဲ့စည်းပုံချင်ကဥပဒေအောက်မှာအရွေးချယ်ခံရတဲ့သမရတစ်ဖြစ်တဲ့အတွက်ညှော်နှင့်ချက်တော့တိတ်ထားလို့မရဘူးလို့ပြောသူကဒေါက်တာတင့်ဆွေပ
ါတာဦးထင်ကျော်နဲ့မတူတဲ့ပုံစံတော့ဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါကတော့ခုနလွတ်တော်ဥက္ကဋ္ဌတော်ကလည်းလူပုဂ္ဂိုလ်ပြောင်းတော့လွတ်ပန်ဆောင်ရွက်နည်းတွေပြောင်းတယ်လို့ပေါ့ဒီကနေ့မြန်မာနိုင်ငံအားပဲပုဂ္ဂိုလ်ပဲသမ္မတဖြစ်လာလားဖွဲ့စည်းပုံဆိုတဲ့အကန့်အသတ်ကြီးအောက်ကလောက်ကြတယ်လို့ဒီဖွဲ့စည်းပုံမှာအလုံးကိုအရေးကြီးတဲ့အရေးအကိစ္စတွေကိုလွတ်ကန်ဆောင်ရွက်ဆုံးဖြတ်တဲ့အခါမှာတခြားကတမတော်ကနိုင်ငံရေးအရေးအကိစ္စအရေးကြီးဆုံးနေရာလေးမှာပါနေတဲ့အခင်ကျင်တစ်ခုနဲ့ပေါင်း50ကျော်လူတို့ပေါ့နော်အမတ်တွေတင်မကောက်လူတို့အကောင့်ထဲပေါ်ကြမယ်လိုက်နာကြမယ်လူတို့ကိုနဲ့ကလည်းအတွေ့အခေါ်ယူဆပညာရေးချင်းစီပွားရေးပါရေးအကုန်အရေးအရာလုံးမှာဟိုအမှန်တမ်းပြောချွတ်ချုံကြတဲ့အနေထားတရက်ပေါ်ကနေဆောင်ရွက်တဲ့တွေပဲပုံကူပြောင်းပြောင်းကျွန်တော်တို့အများကြီးတော့မျောလင်းလို့မရဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဦးဝင်းမြင့်ဟာဘူမိဗေဒဘာသာရပ်နဲ့ဘွဲ့ရခဲ့သူဖြစ်ပြီးအထက်တန်းရှေ့နေအဖြစ်ရောတရားလွှတ်တော်ရှေ့နေပါလုပ်ခဲ့ဘူးသူတယောက်ပါ NLD ပါတီမှာပါတီလုပ်ငန်းတွေရောနိုင်ငံရေးမှာပါဒေါ်ဆန်းစုကြည်နဲ့တွဲပြီးထဲထဲဝင်ဝင်လုပ်ကင်ခဲ့သူမို့ဦးဝင်းမြင့်ကသာသမရယာရုအတွက်ရွေးချယ်ခဲ့မယ်ဆိုရင်သူဟာအရင်သမရထက်ပိုပြီးလုံနိုင်ကိုင်နိုင်သူဖြစ်မယ်လို့လည်းမျှော်လင့်နေကြတာပါ
ဒေါခင်မျိုးတက်ပါခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးအောင်ပါဗြိတိနိုင်ငံမှာနေထိုင်တဲ့ရုရှားတူလီဟောင်းတယောက်နဲ့သူ့ရဲ့တမီးတို့ကိုရုရှားအစိုးရကအာယုံကြောထိခိုက်စေတဲ့အစိတ်နဲ့တိုက်ခိုက်ခဲ့တယ်ဆိုတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုအပါဝင်နိုင်ငံပေါင်း18နိုင်ငံကရုရှားတန်တမန်100ကျော်ကိုနိုင်ငံတွေကနေနှင်ထုတ်လိုက်ကြပါတယ်စီအစီကလာနောက်ပိုင်းနိုင်ငံတွေစုပေါင်းပြီးတော့ရုရှားတန်တမန်တွေကိုနှင်ထုတ်တဲ့အရေးအတွက်ဟာဒီတစ်ခါအများဆုံးလည်းဖြစ်ပါတယ်ဒီထက်ကအမေရိကန်နိုင်ငံတွေကနေနှင်ထုတ်ခံရသူက60ပါဝင်ပါတယ်အပြည့်စုံကိုမတ်စုမြတ်မုံကစူးစီးတင်ပြပေးပါလိမ့်မယ
်ဗြိတိန်နိုင်ငံဆောလ်စ်ဘရီမြို့မှာရုရှားတရှိုဟောင်းဆာဂေးစကီဘောနဲ့တမိဖြစ်သူတို့ကိုရုရှားလုတ်စစ်တုံးအဆင့်ရှိတဲ့အာယုံကြောထိခိုက်စေတဲ့အစိတ်နဲ့တိုက်ခိုက်ခဲ့တယ်လို့ဗြိတိန်ဆိုရကပြောကြားခဲ့ပြီးတဲ့နောက်ဒီလုတ်ရက်ကိုတုံ့ပြန်တဲ့အနေနဲ့ဥရောပနိုင်ငံတွေအပြင်အမေရိကန်နဲ့ကနေဒါနိုင်ငံတို့စုပေါင်းပြီးတော့သူတို့နိုင်ငံတွေထဲမှာရှိတဲ့ရုရှားတန်တမတ်စုစုပေါင်း100ကျော်ကိုနိုင်ငံတွေကနေနှင်ထုတ်မယ်လို့ကြေညာခဲ့ကြပါတယ်။အဲဒီတိုက်ခိုက်မှုကိုရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ညွှန်ကြားခဲ့တာလို့ဗြိတိန်အစိုးရကဆွဆွဲထားပါတယ်။ရုရှားဘက်ကတော့ဒီဆွဆွဲမှုတွေကိုငြင်းဆန်ပါတယ်။နေတိုးအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့မြေပေါ်မှာရုရှားကအစိတ်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ဥရောပသမ္မတအဖွဲ့ဝင်နိုင်ငံ15နိုင်ငံအပြင်ယူကရိန်း၊အမေရိကန်နဲ့ကနေဒါနိုင်ငံတို့ကနှင်ထုတ်လိုက်တဲ့ရုရှားတန်တမန်အရေးအတွက်ဟာစစ်အေးစစ်ကာလနောက်ပိုင်းမှာအများဆုံးဖြစ်ပါတယ်။ရုရှားတို့ရဲ့လုပ်ရက်ကိုလက်မခံနိုင်ဘူးဆိုတာနိုင်ငံတွေစုပေါင်းပြီးပြက်ပြက်သားသားပြသလိုက်တဲ့လုပ်ရက်ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကတင်းလာနေကဗြိတိန်ပါလီမန်မှာပြောကြားခဲ့ပါတယ
်။ And today 18 countriesHave announced their intention to expel more than 100 Russian intelligence officers from their countries.
This includes ရှင်နိုင်ငံကသူတို့နိုင်ငံတွေထဲမှာရှိနေတဲ့ရုရှားထောက်လှမ်းရေးအရာရှိ100ကျော်ကိုနိုင်ငံတွေကနေနှင်ထုတ်မယ်ဆိုတာကိုဒီကနေ့ကြေညာခဲ့ကြပါတယ်။အဲ့ဒီထဲမှာ EU အဖွဲ့ဝင်နိုင်ငံ15နိုင်ငံအပြင်အမေရိကန်ပြည်ထောင်စုကနေဒါနဲ့ယူကရိန်းနိုင်ငံတို့ပါဝင်ကြပါတယ်။ဒါဟာရုရှားထောက်လှမ်းရေးအရာရှိတွေကိုနိုင်ငံတွေစုပေါင်းနှင်ထုတ်တဲ့အရေးအတွက်တမိုင်းမှာအများဆုံးဖြစ်ပါတယ်။အစိတ်နဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးလွန်ခဲ့တဲ့3ပတ်အတွင်း EU မြောက်အမေရိကနဲ့ NATO အပြင်တခြားမိတ်ဆွေနိုင်ငံတွေမဟာမိတ်နိုင်ငံတွေကဗြိတိန်နဲ့အင်မတန်စီးလုံးညီညွတ်မှုရှိတယ်ဆိုတာကိုတွေ့ခဲ့ရပါတယ်။ရုရှားနိုင်ငံကနိုင်ငံတကာဥပဒေတွေကိုမထီမဲ့မြင်လို့တာချစ်မတို့တန်ဖိုးထားတဲ့အရာတွေကို short တွေ့ဖို့ကြိုးစားနေတာကိုဆက်ပြီးဒီမခံနိုင်တော့ဘူးဆိုတာကိုစုပေါင်းပြသလိုက်တာပဲဖြစ်ပါတယ်
။ဗြိတိန်ကအစောပိုင်းကနှင်ထုတ်ခဲ့တဲ့ရုရှား23ယောက်အပြင်ထပ်ပြီးနှင်ထုတ်မယ်လို့ကြေညာခဲ့ပါတယ်။ရုရှားတန်တမန်23ယောက်ကိုနှင်ထုတ်ခဲ့တော့ကတော့ရုရှားမှာရှိတဲ့ British Council လုပ်ငန်းအားလုံးကိုရုရှားကရပ်ဆိုင်းစေခဲ့ပါတယ်။ရုရှားတန်တမန်စုစုပေါင်း100ကျော်ကိုနှင်ထုတ်မယ်လို့တင်းနှလာနေကကြေညာခဲ့တဲ့အထက်မှာအမေရိကန်နိုင်ငံကအရေးအတွက်အများဆုံးဖြစ်ပါတယ်။ဝါရှင်တန်မြို့တော်ရုရှားတန်ယုံကတန်တမန်48ယောက်နဲ့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှတာဝန်ထမ်းနေကြသူရုရှား12ယောက်တို့ကိုနှင်ထုတ်မဲ့အပြင်ဆီယက်တယ်မြို့မှာရှိတဲ့ရုရှားကောင်စစ်ဝင်ရုံးကိုလည်းဧပြီလ2ရက်နေ့မတိုင်ခင်ပိတ်ရမယ်လို့သမ္မတထရမ့်ကကြေညာခဲ့ပါတယ်။ကုလသမဂ္ဂရုံးမှတာဝန်ထမ်းနေသူ12ယောက်ဟာအမေရိကန်နိုင်ငံထဲမှာရှိနေတာကိုအခွင့်အကောင်းယူပြီးထောက်လှမ်းရေးလုပ်ငန်းတွေကိုလုပ်နေကြတယ်လို့အမေရိကန်အစိုးရကပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံထဲမှာရုရှားကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အပေါ်မဟာမိတ်နိုင်ငံတွေမိတ်ဆွေနိုင်ငံတွေနဲ့အမေရိကန်ကအတူပူးပေါင်းဆောင်ရွက်လိုက်တာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရသူတယောက်ဖြစ်တဲ့ Raj Shah ကတင်းနယ်လာနေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ Today's action actions make the United States safer by reducing Russia's ability to spy on Americans and to conduct covert operations.
ဒီနေ့ဆောင်ရွက်ချက်တွေကြောင့်အမေရိကန်တွေပေါ်ရုရှားတို့ထောက်လှမ်းနိုင်စွမ်းပြည်ဝဲလုပ်ငန်းတွေလုပ်ပြီးတော့အမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုရုရှားတို့ချင်းချောက်နှိမ်စွမ်းကိုညှော့သွားတဲ့အတွက်အမေရိကန်ပြည်ထောင်စုဟာပိုးပြီးတော့လုံခြုံသွားစေပါတယ်။ဆောင်ရွက်မှုတွေမှာအကျိုးဆက်ရှိတယ်ဆိုတာကိုအမေရိကန်ရဲ့ကမ္ဘာတစ်ဖွန်းကမဟာမိတ်တွေမိတ်ဆွေတွေကဒီဆောင်ရွက်မှုတွေနဲ့ရှင်းရှင်းပြသလိုက်တာဖြစ်ပါတယ်
။စစ်အေးစစ်ကာလ1986ခုနှစ်ကသမ္မတဟောင်းရော်နယ်ရေဂန်လက်ထက်တုန်းကရုရှား55ယောက်ကိုနိုင်ငံတွေကနှင်ထုတ်ခဲ့ပြီးတဲ့ကဆိုရင်အခုအရေးအတွက်ဟာအများဆုံးဖြစ်ပါတယ်။အခုလောက်ရဟာအမေရိကန်နဲ့ရုရှားကြားတန်တမန်ဆက်ဆံရေးကိုဖျက်ဆီးလိုက်တာပဲလို့အမေရိကန်ဆိုင်ရာရုရှားတန်အမတ်ကြီးအနာတိုလီအန်တိုနော့ဖ်ကတုံ့ပြန်ခဲ့ပါတယ
်။ То, что делают сегодня Соединённые Штаты Америки, они рушат то небольшое, что ещё осталось в российско-американских.
ဒီကနေ့အမေရိကန်ပြည်ထောင်စုကလှုပ်လိုက်တဲ့လောက်ရကတဲတဲကလေးကြံနေတဲ့အမေရိကန်နဲ့ရုရှားဆက်ဆံရေးကိုဖျက်ဆီးလိုက်တာပဲဖြစ်ပါတယ်။အမေရိကန်ရုရှားဆက်ဆံရေးပြတ်အောင်လုပ်တဲ့အတွက်အမေရိကန်မှာအပြည့်အဝတာဝန်ရှိပါတယ်
အခုလိုနိုင်ငံအများအပြားစုပေါင်းပြီးတော့ရုရှားတန်တမန်တွေကိုနှင်ထုတ်ခဲ့တာနဲ့ပတ်သက်လို့ရုရှားအစိုးရဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာလောလောဆယ်အတိအကျမသိရသေးပါဘူး။ဒါပေမဲ့အခုလိုမဟာမိတ်နိုင်ငံတွေဘက်ကစုပေါင်းတုံ့ပြန်ခဲ့တာဟာရုရှားအစိုးရအတွက်အတော်ကြီးထိခိုက်စေတယ်လို့လေလာသူတွေကပြောနေကြပါတယ်ရှင်
။မတ်စုမြတ်မုံကစူးစီးတင်ပြသွားတာဖြစ်ပါတယ်။တော်ရရှိမြန်မာခင်ဗျာတရုတ်နိုင်ငံအနေနဲ့နိုင်ငံပိုင် TV ရုပ်မြင်သံကြားနဲ့ရေဒီယိုဌာန၃ခုပေါင်းစည်းလိုက်ပြီးတော့ Voice of China လို့ခေါ်တဲ့သတင်းမီဒီယာကြီးတစ်ခုဖြစ်ဖွဲ့စည်းလိုက်ပါပြီ။တရုတ်သမ္မတရှီကျင်းပင်ကတရုတ်နိုင်ငံဟာကမ္ဘာတည်ငြိမ်ငြိမ်းချမ်းဖွံ့ဖြိုးရေးလှုပ်ဆောင်ပေးနေတယ်ဆိုတဲ့ပုံရိပ်ပေါ်လာအောင်တရုတ်သတင်းမီဒီယာတွေကပြုပြင်ပြောင်းလဲရေးလုပ်ရမယ်လို့ပြောပြီးအခုလိုပေါင်းစည်းလိုက်ပြီလို့တရုတ်အစိုးရရဲ့ဆင်ဟွာသတင်းဌာနကပြီးခဲ့တဲ့အပတ်တည်းမှာကြေညာခဲ့တာပါ။အရင်ပြည်တွင်းဝါဒဖြန့်မှုအဓိကလှုပ်နေတဲ့တရုတ်အစိုးရမီဒီယာအနေနဲ့အခုကမ္ဘာစင်မြင့်မှာဘလို့ဖြစ်လာနိုင်ပါသလဲဒီအကြောင်းကို VOE သတင်းတောက် Victor BT ပေးမြန်းထားတာကိုကိုဝင်းမြင့်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
တရုတ်သမ္မတရှီအနေနဲ့သမ္မတနေရာမှာကြိုက်တဲ့လောက်ဆက်နေနိုင်ဖို့တရုတ်ပြည်သူကွန်ဂရက်ပါတီကအရင်သမ္မတတက်တန်းကန့်သက်ထားတာကိုဖျက်ပေးပြီးမှအခုလည်းသမ္မတရှီပြောခဲ့တယ်လို့တရုတ်နိုင်ငံရဲ့ပုံရိပ်ကဘာမှာကြည့်ကောင်းလာအောင်လုပ်ပေးဖို့ Voice of China တရုတ်အသံကိုပေါင်းဆက်ထူထောင်လိုက်တာပါကဘာမှာတရုတ်တန်ကြေကြေလောင်လောင်နဲ့အားကောင်းကောင်းကြားနိုင်အောင်ဒီ Voice of China မှာ CCTV လို့အတူကောက်ခေါ်တဲ့တရုတ်ဗဟုရုပ်မြင်သံကြားဌာန China Radio International ခေါ်တရုတ်နိုင်ငံတကာအသံနဲ့ China National Radio ခေါ်တရုတ်မျိုးသားတန်သတင်းဌာနတွေကိုတရုတ်ကွန်မြူနစ်ပါတီရဲ့လူထုဆက်ဆံရေးဌာနအောက်မှာပေါင်းဖွဲ့လိုက်တာပါတချို့အနောက်နိုင်ငံသတင်းမီဒီယာဌာနတွေကတော့ဒါဟာတရုတ်ကွန်မြူနစ်ပါတီအနေနဲ့အများပြည်သူအမြင်နဲ့ကဘာမှာတရုတ်ပုံရိပ်ကောင်းလာအောင်လုပ်ဖို့ပေါင်းစည်းလိုက်တဲ့ကမ္ဘာအကြီးဆုံးဝါဒဖြန့်ရန်တရားကြီးဖြစ်တယ်လို့ဆိုနေပါတယ်။တိုကီယိုခြေဆိုင်မဟာဗျူဟာလှိလာရေးဂျပန်အဖွဲ့ကသုတေသီ Grand News Sam ကတော့ဒါကတရုတ်ရဲ့အောင်မြင်ပြီးသားကမ္ဘာမီဒီယာချက်ထွေမှုအပေါ်ဆက်လုသွားမှာဖြစ်တယ်လို့အခုလိုဆိုပါတယ
်။ They've done very good job already in having things like the China Daily in
တရုတ်နိုင်ငံအနေနဲ့ဒီနေရာမှာအလုပ်ဖြစ်အောင်အများကြီးလုပ်ပြီးနေပါပြီ။ဥပမာတရုတ်ပြည်သူနေစဉ်သတင်းစာကိုအမေရိကန်ကထင်ရှားတဲ့သတင်းစာတွေထဲမှာကြားညက်ထည့်ပေးတာမျိုးနောက်ဟိုတယ်မှာတွေ့နေရတဲ့နိုင်ငံသားအခြေဆိုင်တရုတ် TV network သတင်းတွေမှာလဲ professional သတင်းကျွမ်းကျင်မှုရှိထားပုံနဲ့တရုတ်နိုင်ငံမှာဖြစ်နေတာတွေကိုတင်ဆက်နေတာအပြင်ဒါတွေအားလုံးတဒံနဲ့ထွက်တဲ့ပုံနဲ့ချိတ်ဆက်ဝါဒဖြန့်ပြီးတရုတ်ကိုစာနာပေးနိုင်တဲ့ပြည်သက်မျိုးရှိလာအောင်ပြစ်မှတ်ထားတဲ့နိုင်ငံတွေမှာလုံနိုင်နေပါပြီ
ဒါပေမဲ့တရုတ်နိုင်ငံအတွင်းသတင်းမီဒီယာဖိနှိပ်ချင်းချောက်မှုတွေကြောင့်ကမ္ဘာအဆင့်ကိုတက်ရမှာအကန့်အသတ်စင်ခေါ်မှုတွေကတော့ဆက်ရှိနေနိုင်တယ်လို့သူကဆက်ပြောပါတယ
်။ He talks about spreading the word overseas but
တရုတ်သမ္မတကတရုတ်သတင်းတွေကိုနိုင်ငံသားမှာပြန့်အောင်ဖြန့်ဖြူးနိုင်ဖို့ပြောလာတယ်ဆိုပေမဲ့နိုင်ငံသားသတင်းတောက်တွေအနေနဲ့အထူးသဖြင့်ဘေကျင်းအခြေစိုက်အနောက်နိုင်ငံသတင်းတောက်တွေဆိုရင်ပေါ့နော်။ဗီဇာရဖို့ခက်ခဲလေးရှိပါတယ်။သူတို့ကိုထောင်လိုင်းရင်းတွေကလည်းအနှောက်အယှက်ပေးလေးရှိပါတယ်။သူတို့ရေးတာတွေကိုအနီးကပ်စောင့်ကြည့်လေးရှိပါတယ်။သူတို့တခုခုမှားရင်းမိရင်ပိုနှောက်ယှက်ခံရတယ်ဖိအားပေးခံရပါတယ
်ဒီသူတေတီနျူဆမ်ကဆက်ပြီးဝီဂါရေးပြင်တိဘက်ရေးဖလန်ကုန်းဘာသာရေးလှုပ်ရှားမှုတွေမှာလည်းတရုတ်စိုးရရဲ့သတင်းမီဒီယာပေါ်စောင့်ကြည့်ထိန်းချုပ်မှုတွေရှိနေပေမဲ့အခုလိုသတင်းဌာနတွေချက်ထွင်တာအပြင်နိုင်ငံတကာတက္ကသိုလ်တွေနဲ့မူဝါဒလေ့လာရေးအဖွဲ့တွေမှာလည်း Confucius Institute အဖွဲ့မျိုးနဲ့ချက်ထွင်လာတာကြောင့် Australia, New Zealand နဲ့ American နိုင်ငံမှာတောင်ဝါဒဖြန့်မှုကတစုံတရာထိရောက်လာနေတယ်လို့ဆိုပါတယ
်
ဒီနိုင်ငံတွေအားလုံးနဲ့မှာတရုတ်နဲ့ပတ်သက်ပြီးထင်မြင်ချက်နဲ့ခံစားချက်တွေအမျိုးမျိုးဖြစ်နေပါပြီတချို့ကအဆိုးမြင်ကြတယ်ဒါပေမဲ့တချို့အတွက်တော့တရုတ်နိုင်ငံရဲ့ပုံရိပ်ကိုညင်ညင်သာသာလေးဖြစ်အောင်လို့ဖန်တီးယူတဲ့နေရာမှာအတိုင်းအတာတစ်ခုထိအောင်မြင်နေတာကိုတွေ့ရပါတယ
်ဒါပေမဲ့လည်းတရုတ်နိုင်ငံကသတင်းထောက်တွေကိုနိုင်ငံတကာမှာကောင်းကောင်းမွန်မွန်ဆက်ဆံနေတယ်လို့တရုတ်နိုင်ငံဘက်ကပြန်ဆက်ဆံပြီးသတင်းစုံစမ်းခွင့်လွတ်လွတ်လပ်ပေးမှသာတရုတ်ပုံရိပ်ကဘာမှာကောင်းလာနိုင်မှာဖြစ်ပြီးအခုလိုတရုတ်ကလိုချင်တဲ့ပုံစံအများမြောင်ဝါဒဖြန့်ဖိလုပ်နေရင်တော့ထူးမှာမဟုတ်ဘူးလို့သူတေတီနျူဆမ်ကဆက်ပြောခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြသွားတာဖြစ်ပါတယ် VOE ကအင်ကာမင်းမနက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOE ကိုအကြံပြုစာရေးသားပေးဖို့လိုတဲ့တည်ထင်တောင်းဆိုခြင်းကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voenews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်အခုဆိုရင်နံနက်6နာရီခွဲရှိပါပြီ။အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့မြန်မာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော
့非常榮幸的是中共中央政治局常委
ဒါကတော့တရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲဖြစ်နိုင်မလားဆိုတဲ့အလားအလာအကြောင်းတင်ပြပေးမယ်စီးပွားရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်တုတ္တဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြပေးပါမယ်လူငယ်တွေအတွက်နေရာမရှိတဲ့တန်ပီမြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့အဲလီယော့ဘရန်နန်ရေးသားထားတဲ့ဆောင်းပါးကို louisinstitute.org online စာမျက်နှာမှာဖတ်ရှုရပါတယ်မြန်မာနိုင်ငံမှာရာစုနှစ်ထက်ဝက်ကျော်ကာလအတွင်းပထမဦးဆုံးရွေးကောက်တင်မြောက်ခံအရသာသမရဖြစ်တဲ့ဦးထင်ကျော်ဟာပြီးခဲ့တဲ့ဗိုလ်ထုနေ့ကသမရအဖြစ်ကနေနှုတ်ထွက်သွားခဲ့ပါတယ်။အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့ဦးထင်ကျော်ဟာမကြာခဏဆိုသလိုကျန်းမာရေးချို့တဲ့တဲ့သူပါ။ဦးထင်ကျော်သမရရာထူးကနေနှုတ်ထွက်သွားခြင်းကအစိုးရအတွင်းအသက်ကြီးရင်တဲ့ခေါင်းဆောင်တွေများပြားနေတဲ့ပြဿနာကိုပိုးပြီးတော့တိတာထင်ရှားလာပါတယ်။လာအနေငယ်ကြားက NLD အစိုးရဟာသမရနဲ့အစိုးရခေါင်းဆောင်တွေရဲ့ကျန်းမာရေးအကြောင်းထင်ရမြင်ရတွေကိုတုံးတက်ရေးသားကြတာမျိုးမလုပ်ကြဘူးတရင်သမားတွေကိုသတိပေးခဲ့ဘူးပါတယ်ဒါဟာအပြုသဘောမဆောင်ပေမဲ့အံ့အားတင့်စရာတော့မကောင်းလှပါဘူးမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးအတွက်ကာလကြာရှည်ခက်ခက်ခဲခဲကြိုးပမ်းခဲ့ကြရတဲ့ NLD ရဲ့အားထားရသူခေါင်းဆောင်တွေဟာအလုံးအသက်ကြီးရင်သူတွေဖြစ်နေကြပြီဖြစ်လို့ပါ NLD ရဲ့ Godfather လို့တည်ကြတဲ့အသက်85နှစ်အရွယ်ဦးဝင်းထိန်ဟာဆိုရင်လေကျမ်းမာရေးမကောင်းတဲ့အတွက်ဘိုးကောမဒီဝင်ဖြစ်ကနေပြီးခဲ့တဲ့ဇန်နဝါရီလကနှုတ်ထွက်ခဲ့ပါတယ်ပါတီပူးတွဲတည်ထောင်သူတူဖြစ်တဲ့ဥတင်ဟုဟာဆိုရင်လေပြီးခဲ့တဲ့နှစ်ကလေးကကျမ်းမာရေးအခြေအနေဆိုးဝါးနေခဲ့တာပါသူ့ရဲ့လုပ်ဖို့ကံပဲပါတီရဲ့ဥက္ကဋ္ဌဟောင်းဦးအောင်ဆွေဟာလည်းမနှစ်ကပဲကွယ်လွန်သွားခဲ့ပါတယ်အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းမကြာခဏဆိုသလိုကျမ်းမာရေးချိုးရင်းတက်ပါတယ်မကြာခင်ကပဲသူမအနေနဲ့အနားယူခြင်းပြီးဆိုတဲ့ကောလာဟလထွက်လာခဲ့ပြီးပြင်ပါတီကတော့မဟုတ်မှန်ကြောင်းညင်းဆိုခဲ့ပါတယ်အစိုးရတက်တန်းနှစ်နှစ်တာကာလအတွင်းရရှိထားတဲ့အခွင့်အာဏာကိုဆက်လက်ထိန်းထားနိုင်အောင်ကြိုးပမ်းရင်းနဲ့အပြောင်းလဲတွေအတွက်ကာလကြာရှည်တိုက်ပွဲဝင်နေတဲ့သူတွေကိုဦးစားပေးနေရပါတယ်ဒါပေမဲ့ပါတီရဲ့အနာဂတ်အတွက်မူလအခြေအနေစီပြန်ပြီးတော့ရောက်မတော့အောင်ပါတီရဲ့မျိုးဆက်တဲ့လူငယ်ခေါင်းဆောင်တွေကိုပြိုးထောင်ပေးဖို့လိုအပ်နေပါပြီဗုဒ္ဓဘာသာအတိုင်းအဝန်းများပြားတဲ့မြန်မာနိုင်ငံမှာအသက်အရွယ်ကြီးရင်သူတွေကိုအလေးထားဦးစားပေးကြတယ်ဆိုပေမဲ့ထူးချွန်ထက်မြက်တဲ့ပါတီဝင်လူငယ်တွေအတွက်အခွင့်အလမ်းတွေအများပြားရှိနေပါတယ်။နောက်ဆုံးဒေါအောင်ဆန်းစုကြည်ရဲ့အမွေကိုဘသူဆက်ခံမှာလဲစသဖြင့်ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြကြတာကတော့ The Washington Post သတင်းစာမှာ Matthew Pennington ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြောက်ကိုရီးယားနဲ့ဆက်နွယ်ပတ်သက်မှုအတွက်မြန်မာကိုဖိအားပေးဖို့အမေရိကန်ဥပဒေပြုလွတ်တော်အမတ်တွေတောင်းဆိုနေကြတယ်ဆိုတဲ့အကြောင်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရဟာဥပဒေနဲ့စန့်ကျင်ပြီးတော့နျူကလ িয়ার လက်နက်ပိုင်ဆိုင်နေပြီဆိုတဲ့မြောက်ကိုရီးယားနိုင်ငံနဲ့ကုန်သွယ်မှုပြုလုပ်နေတဲ့ကမ္ဘာနှံ့ကကုမ္ပဏီတွေအပေါ်အရေးယူဒဏ်ခတ်မှုတွေချမှတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီထဲမှာပယ်ထိန်တုံးနီးပညာရယူခဲ့တယ်လို့တန်တရားရှိတဲ့မြန်မာနိုင်ငံမပါဝင်ပါဘူး။အမေရိကန်ရဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုထဲမှာလိဟာမှုရှိနေတာနဲ့ပတ်သက်ပြီးတော့ပါတီကြီးနှစ်ရက်စလုံးကဥပဒေပြုလွတ်တော်အမတ်တွေစိတ်ပူပန်နေကြပါတယ်။မကြာခင်ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာမှာမြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့လက်နက်ကိစ္စတွေမှာဆက်လက်ပြီးတော့ပတ်သက်နေစေရှိတယ်လို့ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအတွင်ကုပြမှုပြုလုပ်နေတဲ့တစ်ချိန်တည်းမှာပဲစစ်ဘက်ဆိုင်ရာအရဆက်ဆံမှုတွေဆက်လက်ပြီးတော့ရှိနေတယ်ဆိုတဲ့တန်တရားတွေရှိနေတာကြာပြီဖြစ်တယ်လို့ရေးသားထားပါတယ်။မ မြန်မာနိုင်ငံဟာမြောက်ကိုရီးယားနိုင်ငံအတွက်ငွေရရှိဖို့အရေးပါတဲ့တိုင်းပြည်တစ်ခုဖြစ်နေစေပဲဆိုပြီးတော့ရေးသားထားပါတယ်ခင်ဗျာ
။တရုတ်ဆောင်ချက်ဇလန်းဆက်ကွက်တီအပါအဝင်မြမရုပ်ရှင်နေဗီဒီယိုကားတွေရဲ့အရေးအသွေးနဲ့ပတ်သက်ပြီးရုပ်ရှင်ကြည့်ပရိသတ်ကြားဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်နေတာလားနဲ့နှစ်နဲ့ချီကြားမြင်လာပြီမဲ့ရော့ပါမသွားပဲတူးလို့သာလာနေပါတယ်ပရိသတ်ရဲ့ဝေဖန်ချက်တွေအပေါ်ရုပ်ရှင်အမှုပညာရှင်အတိုင်းဝိုင်းချာအရေးတူရှိပါသလားပြုပြင်ပြောင်းလဲမှုတွေရောရှိနေပြီလားပြုပြင်ပြောင်းလဲမဲ့လမ်းစာတွေရောတွေ့နေရပါသလားအခုလာမဲ့အင်ခါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ်1-2-3-2-5-5-5-4 နောက် email လိပ်စာ bamis@voanews.com ကိုတော်ရရှင်တို့ရဲ့ telephone နံပါတ်တွေကြိုတင်ပေးပို့ထားနိုင်သလိုဆွေးနွေးချက်ကိုစာရေးသားလိုပဲဖြစ်ဖြစ်အသံသွင်းလိုပဲဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးဖို့ VOA ကပြန်ပြီးတော့ဆက်သွယ်မှာပါပါဝင်ဆွေးနွေးကြဖို့ VOA တော်ရရှင်ရဲ့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်
ဒီကနေ့ညတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00မတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီကနေ့တင်ပြမယ် EDM အသုံးကတော့
Drive me up the wall.
ဖြစ်ပါတယ်။စာလုံးပေါင်းက D-R-I-V-E, drive ကမောင်းတာ M-E, me ကကျွန်တော်ကျမ U-B up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်။ T-H-E, the W-A-L-L, wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်။ဒီတော့ဆင်းသက်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့တရိတ်ဆန်တကောင်ကိုအပြင်ကစလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အတုံးဝဲဖြစ်ပါတယ်။ဒါကြောင့် EDM အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနေပတ်တယ်လို့ George Groupy တဲ့ဥပမာကိုနားဆင်ကြကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်ရှက်ဖြစ်စေတဲ့ထွေပြည့်ခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒါကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။အမေရိကန်ကတရုတ်ပို့ကုန်တွေပေါ်အခွန်ပိုကောက်ဖို့လုပ်နေပြီးတော့တရုတ်ကလည်းလက်တုံပြန်ပြီးတော့အမေရိကန်ကုန်တွေပေါ်အခွန်ပိုကောက်မယ်ဆိုပြီးတော့ကြေညာထားပါတယ်။အဲ့ဒီနောက်မှာတော့ကုန်သွယ်ရေးစစ်ပွဲတစ်ခုစီကိုဥတီနေပြီလားဆိုပြီးတော့ကမ္ဘာတစ်ပေါင်းကစိုးရိမ်နေကြပြီးအစုရှယ်ယာဈေးတွေထိုးကျနေတယ်လို့အမေရိကန်လေယာကုန်ထုတ်လုပ်ငန်းပိုင်းတွေမှာအထည်နာမဲ့အရေးကိုလည်းပူပင်နေကြပါတယ်။ဒီချင်းတွေကိုစုစည်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြထားတာကိုနားဆင်ပါခင်ဗျာ
။အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးစစ်ပွဲဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေစပြီးဖြစ်လာတဲ့နေ့ကတော့မတ်လ22ရက်ကြာသပတေးနေ့ဖြစ်ပါတယ
်။ This is the first of many. This is number 1 but this is the first of many.
ဒါဟာအများကြီးတဲ့ကပထမဆုံးတစ်ခုပါလို့တရုတ်ကနေအမေရိကန်ကိုပို့နေတဲ့ကွန်ပစ္စည်းအမျိုးအမည်ပေါင်း 1,300 နီးပါးအပေါ်အခွန်ပို့ပြီးချမှတ်ရေးစပြီးလုပ်ဖို့ညွှန်ကြားတဲ့အမိန့်ကိုလက်မှတ်ထိုးချိန်တွင်သမ္မတထရမ့်ကပြောတော်တာပါအခုလောက်တာကပထမဆုံးပဲရှိသေးတယ်နောက်ထပ်အများကြီးလာအောင်မယ်ဆိုတဲ့သဘောရည်ညွှန်းပြောဆိုသွားတာဖြစ်ပါတယ်အခုအခွန်တိုးကောက်မဲ့တရုတ်ပို့ကုန်ပစ္စည်းတွေရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာ60ဘီလီယံလောက်အထိရှိပါတယ် ဒီလှုပ်ဆောင်ချက်ပေါ်သမ္မတထရမ့်အစိုးရရဲ့အဓိကအကြောင်းပြချက်တွေကတော့တရုတ်နဲ့ကုန်သွယ်တာမှာအမေရိကန်ရဲ့နှစ်စဉ်လုံငွေပြမှုဟာဒေါ်လာဘီလီယံ400နီးပါးရှိနေတဲ့ကိစ္စနဲ့အမေရိကန်ရဲ့ညာနာမှုပိုင်ခွင့်နီးပညာတွေကိုတရုတ်ကခိုးယူနေတယ်ဆိုတာတွေပဲဖြစ်ပါတယ်။အမေရိကန်ရဲ့ဒီလှုပ်ရက်ပေါ်တရုတ်ဘက်ကအခုချိန်ထိတုံ့ပြန်ထားတာကတော့တိတ်ကြီးအပြင်းထန်မဟုတ်သေးဘူးလို့ဆိုရမှာပါ။ဒါမှမဟုတ်လဲတဆင့်ချင်းသတိထားပြီးတော့ချင်းကပ်ကင်တွယ်နေတဲ့သဘောမျိုးရှိပါတယ်။လက်တုံ့ပြန်မယ်လို့ပထမဆုံးပြောထားတာကတော့လိုအပ်ရင်အမေရိကန်ကနေတရုတ်ကိုတင်သွင်းနေတဲ့ကွန်ပစ္စည်းအမျိုးပေါင်း128မျိုးပေါ့အခွန်ပိုချမယ်လို့ပြောထားတာပါပဲ။အဲဒီကွန်ပစ္စည်းတွေထဲမှာအခွန်15000ခန့်လုံးပိုကောက်မဲ့သွင်းကုန်တွေတည်တည်အမျိုးမျိုးအခွန်မအစီတွေဝိုင်နဲ့တံမဏိပိုက်တွေပါပြီး25000ခန့်လုံးအထိပိုကောက်မဲ့သွင်းကုန်တွေတည်းဝက်သားနဲ့တံမဏိထုတ်ကုန်တွေပါဝင်ပါတယ်။ဒီကွန်ပစ္စည်းတွေရဲ့ကုန်သွယ်မှုအမှန်တကဒေါ်လာ3ဘီလီယံလောက်ရှိတယ်လို့တရုတ်ကပြောပြီးဒီပြဿနာပေါ်နိုင်ငံခြားသဘောတူညီချက်မရဘူးဆိုရင်စပြီးအခွန်ချမယ်လို့ပြောထားတာပါ။ပြီးခဲ့တဲ့တောက်ကြနေ့သတင်းစာရှင်းလင်းပွဲတွင်ဒီဥနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးဟွာချွန်ရင်းပြောတော်တာကလုံမယ်လို့ကြေညာထားတာထက်ပိုပြင်းထန်တယ်လို့ဆိုရမှာပါ
။美方有关人士这个话显然是有些夜郎自大。
အမေရိကန်ပြည်ထောင်စုကတက်ဆိုင်ရာပုဂ္ဂိုလ်ရဲ့ပြောဆိုချက်ဟာကိုယ့်ကိုယ်ကိုအထင်ကြီးလွန်းတာထင်ရှားပါတယ်။အခြေအနေကိုမှားယွင်းသုံးသပ်ထားတယ်လို့တရုတ်အနေနဲ့ကိုယ့်ရဲ့တရားဝင်အကျိုးစီးပွားနဲ့အခွင့်အရေးကိုကာကွယ်ဖို့တန်တိတ်ထန်နဲ့လှုပ်ဆောင်နိုင်စွမ်းကိုလုံးဝ short track ထားပါတယ်။ဒါ့အပြင်ဒီလိုရည်ရွယ်ချက်ရှိရှိအစဉ်ချင်းမဲ့လှုပ်ရက်ကြောင့်အမေရိကန်ကပြန်ပြီးပေးဆက်ရမယ့်တန်ဖိုးကိုလည်း short track ထားပုံရပါတယ်
။ဝါချွန်ရင်းကသမ္မတထရမ့်ကိုနာမည်တက်ပြီးတော့ပြောမသွားပါဘူး။ကုန်သွယ်ရေးစစ်ပွဲဆင်နွှဲရမယ်ဆိုရင်လည်းအဆုံးထိတိုက်ပွဲဝင်သွားမယ်လို့တရုတ်ဘက်ကပြောထားပါသေးတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့ဒီအငင်းပွားမှုကိုစစ်ဆက်ညှိနှိုင်းပြီးဖြေရှင်းလိုတဲ့သဘောကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကနေတဆင့်ဖြည့်ရှင်းခြင်းတဲ့သဘောမျိုးတရုတ်တာဝန်ရှိသူတွေဘက်ကပြောထားတာတွေလည်းရှိပါသေးတယ်။တနင်္ဂနွေနေ့ကပေကျင်းမြို့တော်မှာလုပ်တဲ့တရုတ်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်2018အတွင်းတရုတ်ဒုတိယဝန်ကြီးချုပ်ဟန်ဇန်းကကုန်သွယ်ရေးစစ်ပွဲဟာအလုံးကိုထိခိုက်စေတယ်လို့သတိပေးသွားပါတယ်။ဒါပေမဲ့လည်းတရုတ်ဘက်ကနောက်ထပ်ဘာတွေဆက်လုပ်အောင်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး
။非常荣幸的是中共中央政治局常委苹果公司首
နိုင်ငံတကူကတောင်းနေတဲ့လမ်းကြောင်းကိုဆန့်ကျင်ပြီးကုန်သွယ်ရေးကိုကြိုးစည်းဝါးကာကွယ်ရေးမှုကိုကင်ဆယ်လိုက်ုံနဲ့တော့ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာတွေပြည်လည်သွားမှာမဟုတ်ပါဘူးတစ်ဖက်သက်လောက်တာမျိုးနဲ့ကုန်သွယ်ရေးစစ်ပွဲဟာဘာတို့အတွက်မှအကျိုးမရှိပါဘူးဆိုရတဲ့အကျိုးဆက်တွေနဲ့အနှုတ်သဘောတက်ရောက်မှုတွေပဲဖြစ်စီမှာပါနိုင်ငံတွေဟာလှေတစင်းပေါ်မှာခရီးအတူတောင်းနေသူတွေလိုဒန်းတူညီမျှဆွေးနွေးညှိနှိုင်းမှုနဲ့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်
အမေရိကန်ကဒေါ်လာ60ဘီလီယံဘူးကုန်ပစ္စည်းတွေကိုပိတ်မှတ်ထားလို့ဆောင်ချိန်မှာတရုတ်ဘက်ကဒေါ်လာ3ဘီလီယံဘူးလောက်ကိုပဲပိတ်မှတ်ထားသေးတာမို့လက်ရှိအချိန်ကြီးတော့အပြင်းထန်ထိတ်တိုက်တိုးမဲ့အရေးကိုရှောင်နေပုံပါပဲ။ဒါပေမဲ့လည်းအမေရိကန်ကုန်ထုတ်လုပ်ငန်းတွေနဲ့ကုန်ပစ္စည်းထုတ်လုပ်သူတွေကြားမှာတော့အကြီးအကျယ်စိုးရိမ်နေကြပါပြီ။ဒီထက်မှာအမေရိကန်တရိတ်ဆန်အရေးကွန်နဲ့တရေလုပ်ငန်းအသင်းရဲ့ဥက္ကဋ္ဌစတီဖန်ဆော့သ်မန်လည်းအပါအဝင်ပါ
။ A unilateral terrorist as opposed to the multilateral approach.are inviting retaliation from China
နိုင်ငံအများပါတဲ့ချင်းကနေအစားကုတနိုင်ငံတွေကနေအခွန်ပိုစီးကြတဲ့မျိုးဟာဒီဘက်ကလက်တုံးပြန်မှာကိုဖိတ်ခေါ်နေပြီးတော့ပဲအဲ့လိုလက်တုံးပြန်လာမှာကျွန်တော်တို့လုပ်ငန်းကိုပြတ်မှတ်ထားခံရပြီးဂျာညာမှာကျွန်တော်တွေစိုးရိမ်နေပါတယ်စီးသားအောင်ရှင်းပြရမယ်ဆိုရင်အမေရိကန်မှာကျွန်တော်ထုတ်လုပ်တဲ့ဒီသရေ95ရာခိုင်နှုန်းပြပကိုပို့ရတယ်အဲ့ဒါ50ရာခိုင်နှုန်းကတရုတ်ကိုပို့တာပါတရုတ်ဟာကျွန်တော်တို့အတွက်တစ်နှစ်ကိုဒေါ်လာ100,000ဘူးဈေးကွက်ကြီးပါဆိုတော့အရေးကြီးတဲ့ဈေးကွက်တစ်ခုသာမကပါဘူးမရှိမဖြစ်ဈေးကွက်တစ်ခုလည်းဖြစ်ပါတယ်ဒါကြောင့်အခုအခွန်စီးကြတဲ့ကိစ္စကနေကုန်သွယ်ရေးတင်းမာမှုပိုတိုးလာပြီးကျွန်တော်တို့လည်းထိခိုက်မယ်ဆိုရင်တော့ကျွန်တော်တို့လုပ်ငန်းအတွက်စိတ်ကိုကြီးမာတဲ့ပြဿနာဖြစ်ပါလိမ့်မယ
်တရုတ်ကပြတ်မှတ်ထားမဲ့အမေရိကန်ကုမ္ပဏီတွေထဲမှာလေယာဉ်လုပ်ငန်းကိုအဓိကဦးတည်လိမ့်မယ်အထူးသဖြင့်တော့ပဲပိဆက်လုပ်ငန်းဖြစ်လိမ့်မယ်ဆိုတဲ့စိုးရိမ်ချက်တွေကလည်းအတော်လေးမြင့်မြင့်မာမာရှိနေပါတယ်အမေရိကန်စက်ပြိုးရေးလုပ်ငန်းကဏ္ဍကလူတွေဟာသမ္မတထရမ့်ကိုအဓိကထောက်ခံသူတွေပါဒီထဲမှာ2016ခုနှစ်ရွေးကောက်ပွဲတုန်းကသမ္မတထရမ့်ကိုမဲပေးခဲ့တဲ့အီလီနွိုင်းပြည်နယ်ကြီးလက်ကပဲပီဆက်တောင်သူကြီးရန်ဒီပေါ်စကင်လဲတူအပါဝင်ပ
ါ I'm not sure at this point but I'm fearful that they will retaliate on those tariffs and do something to
အခုလိုအမေရိကန်ရဲ့ကုန်သွယ်ကုန်စည်းကမ်းမှုအပေါ်သူတို့လက်တုံ့ပြန်လာမှာကိုစိုးရိမ်မိပါတယ်ကျွန်တော်တို့ထုတ်တဲ့ပဲပီဆက်ပို့ကုန်တွေအပေါ်မှာရောကြက်သားမဲသားနဲ့ဂျုံစတဲ့တရုတ်ကိုတွင်းနေတဲ့ပို့ကုန်တွေအပေါ်မှာသူတို့ကလက်တုံ့ပြန်လာနိုင်ပါတယ်
ပဲပီဆက်လုပ်ငန်းကလူတွေစိုးရိမ်မယ်ဆိုလဲစိုးရိမ်လောက်ပါတယ်အကြောင်းကတော့ အမေရိကန်ပဲပစ်ဆက်ထွက်ကုန်စုစုပေါင်းရဲ့သုံးပုံတစ်ပုံကိုတရုတ်နိုင်ငံကဝယ်နေတာကြောင့်ပါဒီအကြောင်းရှင်းပြသူကအီလီနွိုင်းလေယာဘျူရိုကတာမာရာနယ်ဆန်ပ
ါ China imports about 51% of our soybean exports so of all of the United States soybean exports
အမေရိကန်ပဲပစ်ဆက်ပို့ကုန်ရဲ့52%ရာခိုင်နှုန်းဟာတရုတ်နိုင်ငံကိုတင်သွင်းနေတာပါဆိုတော့တရုတ်ကအမေရိကန်ပဲပစ်ဆက်ထက်ဝက်ကျော်ကိုဝယ်ယူနေတဲ့သဘောပါပဲ
တောင်သူတွေကတော့အမေရိကန်နဲ့တရုတ်တို့တစ်ပတ်နဲ့တစ်ပတ်ချင်းချောက်ပြောဆိုပြီးလက်တုံ့ပြန်နေမယ်အစားတန်ငင်းတမန်ငင်းနီလန်းနဲ့တွဲဆုံဆွေးနွေးအပြေရှားကြစေချင်ပါတယ်လက်ရှိမှာကိုပဲတည်တာတဲ့တက်ရောက်မှုကတော့ပြီးခဲ့တဲ့သတင်းပတ်တွင်အမေရိကန်ရဲ့အဓိကအစုရှယ်ယာဈေးနှုန်းတွေကျသွားတာပါပဲပြီးခဲ့တဲ့တစ်ပတ်ထဲမှာတင်ဆုံးရှုံးမှုဟာနှစ်နှစ်ကျော်အတွင်းအများဆုံးဖြစ်ပြီးတချို့သတင်းတွေအရဆိုအမေရိကန်ကအချမ်းသာဆုံးလူပိုးကိုယ်တွေရဲ့ဆုံးရှုံးမှုဟာဒေါ်လာဘီလီယံ600လောက်ထိရှိခဲ့ပါတယ်နှစ်နိုင်ငံကြားဆက်ဆက်ဆွေးနွေးမှုတောင်သူတွေကရောအမေရိကန်လုပ်ငန်းရှင်တွေကပါလူလာကြပြီမယ်လေအခုချိန်ထိကတော့အဲ့ဒီလိုနှစ်ဖက်ဆက်ဆက်ညှိနှိုင်းမဲ့အရေးအကြောင်းမျိုးမတွေ့ရသေးပါဘူးလာလိုက်ဆက်မှာမကြောက်ပါဘူးဘယ်သူပိုခံနိုင်မလဲကြည့်ကြတာပေါ့လို့နှစ်ဖက်စလုံးကပြောနေတဲ့ကုံသွဲရေးစစ်ပွဲတကယ်ပဲဖြစ်လာမလားဆိုတာကတော့ဒီသတင်းပတ်တွေအတွင်းအပြေထွက်လာပွင့်ရှိပါတယ်ခင်ဗျာ
ကိုချိုချိုတဲ့အစီအစဉ်တစ်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့နောက်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါကိုအောင်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ
်အမေရိကန်ပြည်အောင်စုမှာပထမဆုံးသွန်းလွှတ်ခဲ့တဲ့မြွေကျွေးစေးကို1983ခုနှစ်မှာသွန်းလွှတ်ခဲ့ပါတယ်အဲ့နောက်10နှစ်လောက်ကြာမှာတော့အမေရိကန်လွှတ်တော်ကနေငွေအကြွေစစ်စတင်သုံးဆွဲဖို့ဥပဒေပြဋ္ဌာန်းခဲ့ပါတယ်။ပထမဆုံးငွေအကြွေစစ်ကိုဘယ်လိုပြန်လည်ရှာဖွေတွေ့ရှိခဲ့လဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ။လေလံတင်ရောင်းချမဲ့ရှေးခေတ်သုံးငွေအကြွေစစ်တွေကြားထဲမှာငွေအကြွေစစ်တစ်စီးကိုဒေးဗစ်မက်ကာသီကတရားထားမိတာပါ။ဖျားသခင်ရဲ့မျက်လုံးတော်ကိုရောင်ကြီးတော်တွေနဲ့ဝန်းရံထားတဲ့ပုံကိုအကြွေစစ်ရဲ့အရှိတ်မှာပုံနှိပ်ထားပါတယ်။အဲ့ဒီရောင်ကြီးတွေဟာကျယ်ဆက်သုံးလုံးစီကိုဥတီသွားနေပြီးအဲ့ဒီဂျယ်ရီဟာနေချက်ဗြိတိန်အင်ပါယာကိုစတင်ပုံကန်တဲ့အမေရိကန်အရှိတ်ဘက်ချမ်းကပြည်နယ်73ပြည်နယ်ကိုကိုစားပြုပါရဲ1983ခုနှစ်မှာတွန်းလွှတ်ခဲ့တဲ့အဲ့ဒီပုံနဲ့ငွေကြွေစည်းဟာတခုတည်းပဲရှိရမယ်ဆိုတာမျိုးစပြီးတော့သတိထားလာမိတာဖြစ်တယ်လို့ Kegan ငွေကြွေစည်းစုဆောင်ရေးအဖွဲ့ကဒေးဗစ်မက်ကာသီကပြောပါရဲ
This coin was shown to Alexander Hamilton and shortly after that
Alexander Hamilton ကိုလည်းဒီအကြွေစည်းတွေပြခဲ့သလိုအဲ့နောက်တိတ်မကြခင်မှာပဲအကြွေစည်းအမျိုးအစားတချို့တွန်းလှုပ်ပြီးလွှတ်တော်ကိုပေးပို့ခဲ့ပါတယ် Thomas Jefferson C ကိုလည်းပို့ခဲ့ပါတယ် Hamilton နဲ့ Jefferson နှစ်ယောက်လုံးဒီအကြွေစည်းတွေကိုတွေ့ဘူးပြီးအဲ့ဒီကနေတဆင့်အကြွေစနစ်သုံးဆွဲဖို့ဖြစ်လာတာပါ
မက်ကာသီဟာ2013ခုနှစ်မှာအဲ့ဒီငွေအကြွေစည်းကိုကုမ္ပဏီငွေဒေါ်လာ 1.18 တန်ပေးပြီးတော့စွန့်စားဝယ်ယူခဲ့ပါတယ်အဲ့ဒီနောက် Jefferson ရဲ့အထောက်အထားတွေနဲ့အကြွေစည်းရဲ့အနာသက်တွေကို၄နှစ်လုံးလုံးအချိန်ယူလေ့လာခဲ့ပါတယ်။အဲ့ဒီငွေအကြွေစည်းကိုစမ်းသပ်ထုတ်ဝေပြီးတော့၁၀နှစ်လောက်အကြာမှာအမေရိကန်ငွေအကြွေစည်းစနစ်စတင်သုံးဆွဲလာပါတယ်။ရှေးဟောင်းငွေအကြွေစည်းရောင်းဝယ်သူဂျွန်ဒန်နူသာက
This is a very important discovery. We've known that there was a first coin.
ဒါတကယ်ကိုအရေးပါတယ်တွေ့ရှိမှုပါ။ပထမဆုံးစာသွန်းလုပ်တဲ့အကြွေစည်းရှိတာကိုသိကြပေမဲ့အမေရိကန်ပြည်ထောင်စုမှာပထမဆုံးသွန်းလုပ်တဲ့ဒီအကြွေစည်းဘယ်မှာရှိနေလဲဆိုတာကိုအရင်ကဘယ်သူမှမသိခဲ့ကြပါဘူ
းအခုခါမှာတော့ဒီငွေအကြွေစည်းကိုအားလုံးတွေ့မြင်နိုင်အောင်ရှေးဟောင်းငွေကြေးပြပွဲမှာလိုက်လံပြသနေပါတယ်အကြွေစည်းတွေအကြောင်းဖော်ပြတဲ့မဂ္ဂဇင်း The New Miss Maris မှာဒီငွေအကြွေစည်းအကြောင်းမက်ကာသီကအသေးစိတ်ရှင်းလင်းခဲ့ပါတယ်ဒါလို့ရေးသားရမှာမက်ကာသီဟာအချက်လက်တွေပိုခိုင်မအောင်သူတူတဲ့အနေနဲ့ကောက်ချက်ချတာမလို့ပဲတခြားကျွမ်းကျင်ပညာရှင်တွေနဲ့လည်းတိုင်ပင်ဆွေးနွေးခဲ့ပါသေးတယ်ခင်ဗျာစပလုံးထဲအနေငယ်သာကြီးတဲ့ chip တစ်မျိုးမှာဝန်ထမ်းတွေရဲ့ကိုယ်ရေးအချက်အလက်တွေထည့်သွင်းပြီးလက်ထဲကိုခွဲစိတ်ထည့်ထားမယ့်ဤပညာတစ်မျိုးကိုအမေရိကန်ကုမ္ပဏီတစ်ခုကစတင်သုံးစွဲနေပါပြီဒေါ်လာ300လောက်တန်ဖိုးရှိတဲ့ဒီ chip ကိုယ်ခန္ဓာကိုယ်ရဲ့ထည့်သွင်းမြုပ်နှံထားဖို့ကိုသဘောကျကြိုက်နှစ်သက်သူတွေလည်းရှိသလိုအခြေအနေကိုစောင့်ကြည့်ခြင်းတွေလည်းရှိနေပါတယ်ဝစ်ကွန်ဆင်ပြည်နယ်ကဤပညာကုမ္ပဏီတစ်ခုဟာသိငယ်တဲ့ chip ပြားလေးတွေကိုအသုံးပြုပြီးကုမ္ပဏီဝန်ထမ်းတွေရဲ့အလုပ်အဝင်အထွက်အချိန်ကိုမှတ်တမ်းတင်ဖို့ကြိုးစားနေပါတယ်ဥရောပတိုက်ပတ်မှာတော့ဒီနီးပညာထွန်းကားနေတာကြာပြီဖြစ်ပေမဲ့အမေရိကန်ပြည်ထောင်စုမှာတော့အခုမှသာကုမ္ပဏီဝန်ထမ်းတွေရဲ့ဒီလက်မှတ်နဲ့လက်ညှိုးကြားနေရာမှာခွဲစိတ်ပြီးသိငယ်တဲ့ချစ်ပြားလေးတွေကိုထည့်သွင်းပေးဖို့ဆောင်ရွက်လာတာပါသ 3 Square Market company ကလုပ်ငန်းလေပတ်ရေးဆိုင်ရာ manager Patrick McMullen က
When we came across this and saw it being used in other societies
တခြားနေရာတွေမှာလည်းဒီနည်းပညာသုံးနေတာကိုတွေ့တော့ကျွန်တော်တို့လည်းဘာကြောင့်မသုံးနိုင်ရမလဲဆိုပြီးစဉ်းစားမိပါတယ်လုပ်ငန်းခွင်အဝင်ထွက်မှာသာမဟုတ်ပဲတခြားနေရာတွေမှာလည်းနည်းမျိုးစုံနဲ့သုံးနိုင်ပါတယ်
32M လို့လည်းသိကြတဲ့ company မှာဝန်ထမ်း85ယောက်ရှိပြီး41ယောက်ကတော့ဒီနည်းပညာကိုစမ်းသပ်အသုံးပြုကြည့်ဖို့သဘောတူပါတယ်တချို့တွေကတော့ကျန်းမာရေးနဲ့ပတ်သက်လို့ထိခိုက်မှုရှိမလားဆိုပြီးစိုးရိမ်တာကြောင့်အသုံးမပြုခြင်းကြတာပါဈေးကွက်ရှာဖွေရေး manager KD Langer ကအခုလိုရှင်းပြပါတယ
် So my concern just is with the health effect what's going to happen to my body when I'm putting this foreign
တကယ်လို့ computer နဲ့ဖတ်နိုင်တဲ့ chip ကိုကိုယ့်လက်ထဲမှာထည့်လိုက်ရင်ကျန်းမာရေးအပေါ်ထိခိုက်နိုင်မလားဆိုတာစိုးရိမ်ပါတယ်အစားအစာနဲ့ဆေးဝါးကုတ်ကဲရည်ဦးစီးဌာန FDA အနေနဲ့2014ခုနှစ်ခေတ်ကအသုံးပြုဖို့ခွင့်ပြုထားပေမဲ့လည်းရေရှည်မှာထိခိုက်နိုင်သလားဆိုတာကိုတော့မသိနိုင်သေးပါဘူး။ဒါကြောင့်ရေရှည်မှာဘယ်လိုဖြစ်နိုင်မလဲဆိုတာကိုသိချင်ပါတယ်
။ Real Force မြို့က 32M ရဲ့ပစ္စည်းရောင်းချရေးဌာနဒုတိယအကြီးအကဲ Melissa Timmins ကတော့သူ့အနေနဲ့ chip အသုံးပြုမှာဖြစ်ကြောင်းပြောပါတယ်
။ Cuz I'm excited to see what this can do. I've been with the company for 6 years and when they first introduced this and said we were
chip အသုံးပြုရာကြောင်းဘာတွေအဆင်ပိုပြေလာမလဲဆိုတာကိုတွေ့ရဖို့စိတ်လှုပ်ရှားနေပါတယ်။ဒီ company မှာ6နှစ်လောက်လုံးလောက်လာပြီးချိန်မှာဒီအစီအစဉ်စမယ်လို့ပြောလာတော့ကျန်းမာရေးနဲ့ပတ်သက်ပြီးတော့ထိခိုက်မှာကိုစိုးရိမ်ပါတယ်။ဒါပေမဲ့လည်းနီးပညာကိုအသုံးချပြီး company အတွက်ဘာတွေလုပ်နိုင်မလဲဆိုရဲဒီလိုအစီအစဉ်တွေကိုစိတ်ဝင်စားပါတယ်။ဒါကြောင့်ဒီအကြောင်းကိုပါရာရှာဖတ်ပြီးတော့ chip အသုံးပြုဖို့ဆုံးဖြတ်ခဲ့တာပါ။
ဝန်ထမ်းတွေရဲ့လက်မှာထည့်ရမယ့် microchip ဟာကွန်ပျူတာ code စနစ်ကိုသာအသုံးပြုပြီးအလုပ်ချိန်အဝင်အထွက်မှတ်သားဖို့နဲ့ကိုယ်ရေးအချက်အလက်တချို့ကိုသာထည့်သွင်းထားမှာပါ GPS စနစ်ကိုအသုံးမပြုတာကြောင့်ဒီဝန်ထမ်းတွေအနေနဲ့ဘယ်သွားတယ်ဘာလုပ်တယ်ဆိုတာကိုတော့သိနိုင်မှာမဟုတ်ဘူးလို့ကုမ္ပဏီတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကသဘာဝတည်တော့ဥယျာဉ်တွေစီကိုကမ္ဘာတဝန်းကတန်းနဲ့ချီတဲ့လူတွေနှစ်စဉ်လာရောက်လက်ပတ်လေရှိပါတယ်။ဆွေးဆောင်မှုအပြည့်နဲ့ရှုခင်းတွေနေရာတွေသဘာဝတော်ရင်တိရစ္ဆာန်တွေရဲ့အလေးထားတွေကိုလာရောက်ကြည့်ရှုလေ့လာကြတာပါ။နိုင်ငံတဝန်းကသဘာဝဥယျာဉ်400ကျော်ကိုလိုက်လံကြည့်ရှုနေတဲ့မိုက်ကယ်မိုက်ယာဟာအခုခါမှာတော့အမေရိကန်ပြည်ထောင်စုအရှေ့မြောက်ပိုင်းကမန်ဆက်ချူးဆက်ပြည်နယ်ကိုရောက်ရှိနေပါတယ်။1998ခုနှစ်အောက်တိုဘာလ22ရက်နေ့မှာစတင်ရေးချအသုံးပြုခဲ့တဲ့ USS Constitution ဟာရွေးအဆင့်30ဆင့်ပါတစ်သားနဲ့ဆောက်လုပ်ထားတဲ့စစ်သင်္ဘောဖြစ်ပြီး Boston မြို့သားဥယျာဉ်မှာပြသထားပါတယ်။ American ရေတပ်ပိုင်းစစ်သင်္ဘော6ဆင့်ကတည်ဆင်းဖြစ်ပြီးသမ္မတ George Washington လက်ထက်က American ရေကြောင်းကုန်သွယ်ရေးကိုအကာအကွယ်ပေးဖို့အသုံးပြုခဲ့တာပါ။ဒီကနေ့အချိန်မှာတက်တန်းအကြာဆုံးသင်္ဘောတည်ဆင်းလည်းဖြစ်ပါတယ်။
Here in Boston at the USS Constitution.
Boston မြို့က USS Constitution စစ်သင်္ဘောရှိတဲ့နေရာကိုရောက်နေတာပါလို့ Michael Maya ကပြောသွားတာပါ။သုံးနှစ်ကြာသင်္ဘောပြန်လည်ပြင်ဆင်ရေးလုပ်နေတဲ့နေရာကိုအခုသူရောက်နေတာပါ
။ So the boat right now is
သင်္ဘောကိုပြန်လည်ပြင်ဆင်နေတာပါ။ဟိုအရင်ကတည်းကအသုံးပြုခဲ့တဲ့အစိတ်အပိုင်းတွေသင်္ဘောမှာရှိနေသေးတယ်လို့အခုခါမှာတော့ရေထဲကနေဆွဲတင်ထားပြီးပြန်လည်ပြင်ဆင်ပြီးမှသာသင်္ဘောကိုပြန်ရေချမှာပါလို့ Michael Maya ကပြောပါတယ်။ကိုယ်တော့ကအမြောက်တွေဘယ်လိုပြစ်ခတ်တယ်လဲဆိုတာကိုလာရောက်ကြည့်ရှုသူတွေသိရဖို့သင်္ဘောမှာတရက်ကိုနှစ်ကြိမ်အမြောက်ပြစ်ပေါက်ပြပါတယ
်
ကိုဗစ်ဆေးဘေးအကွာလောက်ကနေကြည့်တော့အမြောက်ပြစ်လိုက်တဲ့အချိန်မှာတကိုယ်လုံးလေလာဟပ်ပါတယ်ဒီရှေးအောင်အမြောက်ဘလောက်ပြင်းတယ်လဲဆိုတာကိုသိရတာဟာစိတ်ဝင်စားစရာကောင်းပါတယ်လို့သူကပြောသွားတာပါအမေရိကန်ရေတဲ့သင်္ဘောတွေနဲ့အခြေဆိုင်စခန်းတွေကသင်္ဘောတွေအလန်တင်အလန်ချအခမ်းအနားကျင်းပတာမှာမနေ့တစ်ကြိမ်ညနေတစ်ကြိမ်အမြောက်ပစ်ပေါက်လေးပြူပါတယ်အမေရိကန်ပြည်အောင်စုတော်မှာအမျိုးသားဥယျာဉ်လို့သတ်မှတ်ထားတဲ့သစ်တော်တွေပန်းခြံတွေအထိမ်းအမှတ်နေရာတွေ400လောက်ရှိပါတယ်ခင်ဗျာ
ဘုရားရှင်တို့ကြူကြခဲ့ရတာကတော့ကုအောင်စီစဉ်27တုတ္တဆောင်လင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘာတဝန်းမှာ TB ယောဂါကူးစက်ပြန့်ပွားမှုနဲ့ပတ်သက်လို့ပြည်သူလူထုကိုအသိပညာပေးတဲ့အနေနဲ့နှစ်စဉ်မတ်လ24ရက်နေ့ရောက်တိုင်းကမ္ဘာ TB ယောဂါတိုက်ဖျက်ရေးနေ့ကိုကျင်းပကြပါတယ် TB ယောဂါကိုဖြစ်ပွားစေတဲ့Mycobacterium bacteria ပိုအမျိုးအစားကိုဒေါက်တာ Robert Koch က1882ခုနှစ်မှာရှာဖွေတွေ့ရှိခဲ့တာကိုအကြောင်းပြုပြီးတော့ TB ယောဂါတိုက်ဖျက်ရေးနေကိုကျင်းပကြတာပါ TB ယောဂါကူးစက်ပြန့်ပွားမှုကြောင့်ကမ္ဘာတစ်ဝန်းလူအတော်များများသေဆုံးခဲ့ရပါတယ်ကမ္ဘာလူဦးရေရဲ့3%ကိုကူးစက်ခဲ့ပြီးလူပေါင်းသက်တမ်းခွဲတဲ့မနေ့သေဆုံးခဲ့ရပါတယ် တီဘီယောဂါကြောင့်သေဆုံးသူအများစုကဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်ပါတယ်တီဘီယောဂါဟာဆင်းရဲနှွမ်းပါးမှုနဲ့ဆက်ဆက်ပတ်သက်နေသလိုယောဂါသည်တွေရကြတဲ့တီဘီယောဂါကုထုံးကလည်းထိရောက်ပုံမရပါဘူးဒါအပြင်တီဘီယောဂါကြောင့် HIV ပိုးရှိတဲ့လူတွေအများပြားလည်းသေဆုံးကြပါတယ်ပိုးပြီးအဆင့်မြင့်တဲ့ပိုးသက်ဆေးတွေထွက်ပေါ်မလာခင် 1940 ပြည်လွန်ကာလတွေမှာတီဘီယောဂါဟာကြောက်စရာအကောင်ဆုံးယောဂါတစ်ခုဖြစ်ခဲ့ပါတယ်ခုချိန်မှာလည်းဆေးမတိုးတော့တဲ့တနည်းပြောရရင်ဆေးတွေကိုယဉ်ပါသွားတဲ့တီဘီယောဂါပိုးတွေအများအပြားထွက်ပေါ်လာနေတဲ့အတွက်ကုစရာဆေးမရှိတဲ့အတိတ်ကကြောက်စရာကာလာကြီးစီပြောင်းရောင်းမဲ့အခြေအနေမှရှိနေပါတယ်ပြည်ခဲ့တဲ့ဆယ်စုနှစ်အတွင်းဆေးပညာဆိုင်ရာသိတာထင်ရှားတဲ့တိုးတက်မှုတွေရှိခဲ့ပေမဲ့တီဘီယောဂါဟာကမ္ဘာတစ်ဝန်းလှူသေးဆုံးစေတဲ့ထိတ်တန့်ကူးစက်ယောဂါအဖြစ်ဆက်လက်ရှိနေပါသေးတယ်တီဘီယောဂါကြောင့်နှစ်စဉ်လူပေါင်း 4,500 ထက်မနည်းသေဆုံးနေရတာပါပိုးသက်ဆေးအတော်များများနဲ့ယဉ်ပါသွားတဲ့တီဘီယောဂါထွက်ပေါ်လာတာဟာလူကျန်းမာရေးကိုချိန်ချောင်လာတဲ့အဓိကပြဿနာဖြစ်ရှိနေတယ်လို့တီဘီယောဂါကိုတိုက်ဖျက်ရမယ့်ကာလကိုပြန်ရောက်တော့ဖို့အလားအလာလည်းရှိနေပါတယ်တီဘီယောဂါတိုက်ဖျက်ရေးနဲ့အတွက်ဒီနှစ်ရဲ့ဆောင်မုတ်ကတော့တီဘီယောဂါကင်းစင်တဲ့ကမ္ဘာကြီးအတွက်ခေါင်းဆောင်တွေလိုအပ်နေ Wanted Leaders for a TB Free World ဖြစ်ပါတယ်တီဘီယောဂါကင်းစင်မှုခိုင်မာတဲ့စိတ်ဓာတ်နဲ့အစဉ်တိုင်းမှာအယုံဆိုင်လုပ်ကိုင်ဖို့လိုပါတယ်နိုင်ငံကောင်းဆောင်ပဲဖြစ်ဖြစ်ကျန်းမာရေးဝန်ကြီးပဲဖြစ်ဖြစ်လူမှုအသိုင်းအဝိုင်းတစ်ခုရဲ့ကောင်းဆောင်ပဲဖြစ်ဖြစ်ဒါမှမဟုတ်လဲတီဘီယောဂါခန်းစားနေရသူတဦးပဲဖြစ်ဖြစ်ဘယ်သူမှဆိုတီဘီယောဂါတိုက်ဖျက်ရေးမှာကောင်းဆောင်တစ်ယောက်ဖြစ်နိုင်ပါတယ်တခြားလူတွေကိုတီဘီယောဂါအကြောင်းအသိပညာပေးတာယောဂါတိုက်ဖျက်ရေးလှုပ်ဆောင်ဖို့အစိုးရကိုတိုက်တွန်းတာစသဖြင့်တီဘီယောဂါတိုက်ဖျက်ရေးမှာဘယ်သူမှဆိုတဒတ်အားပါဝင်နိုင်ပါတယ်အမေရိကန်ပြည်ထောင်စုကလည်းတီဘီယောဂါတိုက်ဖျက်ရေးလှုပ်ဆောင်ဖို့တန်ဋိဌာန်ချက်မှတ်ထားပါတယ်တီဘီယောဂါရဲ့ဝန်တော်ဝန်ပိုးတွေအများဆုံးရင်ဆိုင်ဖြည့်ရှင်းနေရတဲ့တိုင်းပြည်တွေမှာလူအသက်ကယ်တင်တဲ့လုပ်ငန်းတွေကိုထောက်ပံ့ပေးသွားမှာဖြစ်တယ်လို့လူတိုင်းကျန်းမာရေးဆောင်ရှောက်မှုရအောင်ကူညီလှုပ်ကိုင်ပေးသွားမှာဖြစ်ပြီးပိုးပြီးတော့လုံခြုံပေးခြင်းနဲ့ကမ္ဘာကြီးတည်ဆောက်သွားဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာဆုံးဖြတ်ထားပါတယ်။ပြည်내အစိုးရအဖွဲ့တွေကလည်းတီဘီယောဂါတိုက်ဖျက်ရေးကိုအဓိကဦးစားပေးအဖြစ်လှုပ်ကိုင်သွားမှာပါ။တီဘီယောဂါပြန်ပေါင်းမှုရပ်တန့်ရေးတက္ကသိုလ်လုံးနဲ့ပူးပေါင်းဆောင်ရွက်ပြီးတီထွင်စမ်းသပ်မှုတွေမှာဆက်လက်ရည်ညွှန်းမြုံနှံခြင်းအပြင်တီဘီယောဂါကင်းစင်တဲ့ကမ္ဘာကြီးဖြစ်လာနိုင်မှာဖြစ်ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အာဘောကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အာဘောမဟုတ်တဲ့အကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VO အမေရိကန်တန်ကနေအခုအင်ကာနီမနက်ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနာဤစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 100.83 ညလိုင်းဒိုမီတာ19 kHz 15.15 နဲ့လိုင်းဒိုမီတာ24 kHz 12.23 ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကအကြီးညာပေးပါလိမ့်မယ်ခင်ဗျာ
American ပြည်ထောင်စုအတွင်းတရှိုးလုပ်တယ်လို့အစစ်ဆွဲခံတဲ့ရုရှားတန်တမန်60ကိုတပတ်တွင်းနိုင်ငံကထွက်ခွာဖို့ American အစိုးရကတနင်္လာနေ့မှာအမိန့်ထုတ်ပြန်ပါတယ်။ Britain နိုင်ငံမှာရုရှားနှစ်ဖက်တရှိုးဟောင်းတဦးနဲ့တမိဖြစ်သူကိုအာရုံကြောထိခိုက်စေတဲ့အစိတ်လက်နက်နဲ့တိုက်ခိုက်မှုအတွက်အခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။ Britain နိုင်ငံကမဲပေးသူများရဲ့အချက်လက်ဆိုင်ရာကောက်ယူတဲ့ Cambridge Analytical သုတေသနအဖွဲ့က Facebook သုံးဆွဲသူတန်းပေါင်းများစွာရဲ့အကိုရစ်ချက်လက်တွေကိုရယူသုံးဆွဲကြောင်းသတင်းတွေထွက်လာပြီးတဲ့နောက်မှာဒီဟာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေပြီလို့ American ပြည်ထောင်စုကုန်သွယ်ရေးကော်မရှင် FTC ကတနင်္လာနေ့မှာပြောပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဟူးကြီးမင်းအောင်လှိုင်ဟာ March 19ရက်တနင်္လာနေ့ကကချင်ပြည်နယ်ပူတာကိုတက်နေရရှိစစ်သည်မိသားစုတွေကိုပြောကြားစဉ်မှာနိုင်ငံရေးအခြေအနေမျိုးမျိုးကြောင့်မြန်မာစစ်တပ်ပေါ်မုန်းတိမှုဖြစ်အောင်ဆောင်ရွက်မှုတွေရှိကြောင်းနဲ့သူ့မိန့်ခွန်းအဆုံးမှာရခိုင်ပြည်နယ်ရှိ Ranger လို့ခေါ်တဲ့ Bengali တွေနဲ့ပတ်သက်လို့သူတို့ဟာမြန်မာတိုင်းရင်းသားတွေနဲ့ရင်ကျဲမှုဓလစ်ဆက်ခြင်းမတူကြောင်းနဲ့ရခိုင်ပြည်နယ်နဲ့တင်းမာမှုဖြစ်ပေါ်ရတာဟာသူတို့နိုင်ငံသားတောင်းဆိုမှုကြောင့်ဖြစ်ကြောင်းပြောကြားခဲ့တာပါဒီလိုပြောကြားချက်နဲ့ပတ်သက်ပြီးကုလသမဂ္ဂအထွေမှုချုပ်ကပြစ်တင်ဝေဖန်လိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းဟာတရုတ်နိုင်ငံစီကြေညာထားတာမရှိဘဲတွားခဲ့တယ်လို့အမည်မဖော်လိုတဲ့သတင်းရင်းမြစ်သုံးခုကိုကိုးကားပြီး Bloomberg News အနေနဲ့ပြီးတော့သတင်းထုတ်ပြန်ခဲ့ပါတယ်။တောင်အာဖရိကသမ္မတဟောင်း Jacob Zuma ကိုအဂတိလိုက်စားမှုဆွဲခြင်းနဲ့ April 6ရက်နေ့မှာတရားရင်ဆိုင်မှုအတွက်ရဲကဆင့်ခေါ်လိုက်ပါတယ်။ Egypt နိုင်ငံမှာ3ရက်ကြာကျင်းပတဲ့သမ္မတရွေးကောက်ပွဲပထမနေ့မဲပေးပွဲတွေပြီးသွားပါပြီ။သမ္မတ Abdel Fattah el-Sisi ကလည်းနောက်ထပ်၄နှစ်သမ္မတသက်တမ်းအနိုင်ရမယ်လို့မျှော်လင့်နေကြပါတယ်
။ဒါကတော့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကအခုကြောအောင်လင်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မိုးပါ။
This program has come to you from the Voice of America, Washington.